Sakuye chawla, kuze chaku, yangu miu, salo yei dhamma mizu yei dhizuma. Timu chenpa ado, chaku jo, dhamma bhima dwe. Jezu do se, bimna miu, maha mien doya se aro, uzo dika, choyo, hoja ramo do, te aro thiba di.
Di jo ya liu, sa pire ma, Akura, ni bang tu lo cia bali. Kalai pun, ya cia sa bero. Kita ada kemari, bila birai, birai, bomo na era liu, ni era mian tadi cia bali. Biro ma mami. Biro. Biasa pia, kita ada kemari, bila pita, bila, lai su ni doma. Sekam bain li dao ma, ari cing, ala gam tabu. သမဘာဝင်စားလို့နေလိုက်တယ်နော်အဲ့တော့ကျန်တဲ့တပည့်တကာဓမ္မတွေကတော့သမဘာဝင်စားဖို့ဆိုတာမလွယ်လှဘူးနော်စက္ကန့်ပိုင်းလေးတည်းမှာသမဘာဝင်စားဖို့ဆိုတာအင်တန်ခက်တာသို့တော့သမဘာဝင်စားနေတာတောင်းမှကိုကနားထောင်နေရသူမှာကိုယ်စိတ်ကိုဂတိလေးနဲ့ပြည့်ပြီးတော့ဟောတခြားကိစ္စအရင်ကြည့်ကြတယ်မတွေးပဲနဲ့စိတ်ကိုအေးချမ်းအောင်ထားပြီးတော့ကျန်လာလို့တီးတော်နေလို့ရနော်။ကိုကလိုက်ဆူရတဲ့ခါမှလည်းပဲကုသဇာကဆူနေတာလေးကိုပြီးပြီးတော့ဆူဖို့ပါနော်။ဒီချိန်လေးတွေအတန်တန်မှုရှိပါလေ။စက္ကန့်ပိုင်းလေးတွေဆိုပေမဲ့လည်းပဲအမှတ်တမဲ့နေလိုက်မယ်ဆိုရင်ဒီချိန်အတွင်းမှာကိုပဲစိတ်ကဟိုရောက်ဒီရောက်ဟိုတွေးဒီတွေးဖြစ်တတ်တယ်နော်။ပူလောင်တဲ့စိတ်တွေမအေးချမ်းတဲ့စိတ်တွေကဖြစ်တတ်ပါလား။အဲ့တော့စက္ကန့်ပိုင်းလေးပဲဖြစ်ဖြစ်အေးချမ်းနေရတာအတန်တန်မှုရှိတယ်။တန်မှုဖြတ်လို့မရပါဘူးနော်။ဒီလိုစက္ကန့်ပိုင်းလေးတွေခမင်းများဆက်မိသွားတဲ့ခါမှာမိနစ်ပိုင်းဆိုတာဖြစ်လာတာနော်မိနစ်ပိုင်းလေးတွေအများကြီးဆက်မိသွားတဲ့ခါမှာနိုင်ဆိုတာဖြစ်လာတာပါပဲနိုင်တွေအများကြီးဆက်သွားရင်တဏိတာဆိုတာဖြစ်လာတာပါပဲနော်အဲ့တော့စက္ကန့်ပိုင်းလေးကိုတောင်းမှတံမိုးထားပြီးတော့တတိနဲ့နေတဲ့လေ့ချင်းကိုလှုပ်ခဲ့မယ်ဆိုရင်လှုပ်မယ်ဆိုရင်နော်ကျန်တဲ့မိနစ်ပိုင်းနိုင်ပိုင်းတွေကလည်းပဲသူ့အလိုလျောက်တံမိုးရှိတဲ့အချိန်တွေဖြစ်လာမှာပဲနော်ဒီစက္ကန့်ပိုင်းလေးကအရေးမကြီးပါဘူးဆိုတော့ပေါ်ပေါ်တမန်နေလိုက်မယ်ဆိုရင်တော့ကြာမိနစ်တွေကလည်းအရေးမကြီးတော့ဘူးနော်အလကားဖြစ်သွားမယ်။နိုင်တွေကလည်းပဲအရေးမကြီးဘူးဆိုတော့အလကားဖြစ်သွားအောင်ပါနော်။တော့အချိန်ကိုအင်တန်တန်မိုးထားဖို့ရာ။တော့စိတ်အေးအေးနဲ့ဖြည်းဖြည်းပဲလိုက်ဆိုပါ။ကုစုရာတွေလည်းပဲကုစိတ်တွေကတေချာတီးပြီးတော့ဆိုပါနော်။ဟံဘန်ဒီတိဒရဏိနာသဟာသင်္ဆာတိယံဓမ္မယာစာမိနုဒ္ဓဟံကတဝါသီလံဒေထမေဘန္တိဒုတိယံပိဟံဘန္တိသီတရဏိနသဟသင်္ဆာတိယံဓမ္မယာစာမိနုဒ္ဓဟံကတဝါသီလံဒေထမေဘန္တိတတ္တိယံပိဟံဘန္တိသီတရဏိနသဟသင်္ဆတိလံဓမ္မယာစာမိနုဒ္ဓဟံတတ္တဝါသီလံဒေထမေဘန္တိယေမဟံမဒာမိတံဝေထနမောတတ္တဗုဒ္ဓဝတ္တရဟတ္တသမ္မာသမ္ဗုဒ္ဓတ္တဗုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိဒုတိယံပိဗုဒ္ဓံတရဏံဂစ္ဆာမိဒုတိယံပိဓမ္မံတရဏံဂစ္ဆာမိဒုတိယံပိသံဃံတရဏံဂစ္ဆာမိတတိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိThank you. တိတရဏဂမနံပရိဘုံံသနာတိပါတာဝိရမိတိခာပဒံသမာရိယာမိအာဒိနာဒါနာဝိရမိတိခာပဒံသမာရိယာမိဘာမေတုမိစ္ဆာစာရာဝိရမိတိခာပဒံသမာရိယာမိမုဒဝါဒဝိရမိတိခာပဒံသမာရိယာမိသုရာမေရယမစ္စသမာဒဌာနာဝိရမိတိခာပဒံသမာရိယာမိဣဒရနေနသဟပိသသီလံဓမ္မံသတုကံတတဝါဗမတိနသမ္ပတိတာဒီနေ့ဒကာဒကမတွေတော်တော်စုံကြတော့သိပြောကျင်တာလေးတခုပြောမယ်လို့ဒီကြောင်းရာကိုပြောကျင်နေတာတော့တော်တော်ကြာပါပြီမပြောပြည့်ဘူးအကြောင်းအရာကလည်းပဲလူတိုင်းပြောနေဆိုနေကြတဲ့အကြောင်းအရာဖြစ်ပါတယ်အထူးဆန်းတော့မဟုတ်ပါဘူးလူတိုင်းပြောနေဆိုနေကြတဲ့ကိစ္စပါဒါပေမဲ့ပြောတာပြောတယ်တကယ်လေးနဲ့စဉ်းစားကြည့်တဲ့အခါမှာတိတ်ပြီးပုံမလွယ်ဘူးလို့ထင်ပါတယ်နော်ကိုကိုတိုင်းလည်းပဲဒီအကြောင်းအရာကိုသိခြင်းလို့နှစ်ပေါင်းတော်တော်ကြာကြာလေ့လာတယ်စဉ်းစားတယ်ကျင့်သုံးကြည့်တယ်ဒါပေမဲ့အခုချိန်ကြည့်အကုန်လုံးပြည့်ပြည့်စုံစုံသိပြီလို့ကိုယ့်ကိုယ်မပြောနိုင်သေးပါဘူးနော်တကယ်စဉ်းစဉ်ဆက်ဆက်ပြောရမယ်ဆိုရင်လူဘဝမှာငါဘယ်အကြောင်းအရာဆိုတော့တကယ်အပိုင်သိပါတယ်လို့ပြောလို့ရတဲ့အကြောင်းအရာဘယ်နှခုလောက်များရှိတယ်လဲစဉ်းစားကြည့်ပါနော်တခြားမပြောပါနဲ့ငါစိတ်ကငါအပိုင်သိတယ်လို့ပြောလို့ရမသိမရနိုင်ဘူးเนาะအဲ့တော့ဒီသိတယ်ဆိုတဲ့ကိစ္စဟာအမတန်နဲ့နေတာပါเนาะသဘာဝတရားမှန်သမျှဘယ်ဟာကမှပုံစံအောင်သိဖို့ဆိုတာမလွယ်ပါဘူးဘယ်ဟာကမှမလွယ်ဘူးအယူဆုံးအရှင်းဆုံးကိစ္စတွေတောင်မှအပေါ်ရန်လေးနည်းနည်းပါးပါအကျန်းလောက်သိတာပါเนาะအပြည့်အစုံမသိနိုင်ပါဘူးဒါကြောင့်တခုခုကိုပြောမယ်လို့ဒီဘုန်းဘုရားစဉ်းစားတဲ့ခါမှာအဲ့ဒီအကြောင်းအရာကိုငါဘယ်လောက်သိတယ်လဲလို့ကိုယ်ကကိုအမြဲတမ်းပြန်မေးလို့ရှိပါတယ်နော်ကိုကိုတိုင်းမသိတာကြီးတခုကိုသူများကိုပြောနေရမှာဆိုရင်အားမပါတော့ဘူးနော်အဲ့ဒီစကားရဲ့အနောက်မှာအတွက်မပါနိုင်တော့အဲ့တော့စကားလုံးဆိုတာသူကအကြောင်းအရာတခုကိုကိုးစားပြုတာလေသဘာဝတခုကိုကိုးစားပြုတာနော်အဲ့တော့အဲ့ဒီသဘာဝကိုမသိဘဲနဲ့စကားလုံးကိုသိရုံနဲ့ပြောလိုက်လို့ရှိရင်အနောက်ကသဘာဝကိုသိတဲ့ဉာဏ်မပါတဲ့တကြောင်အဲ့ဒီစကားလုံးမှာရှင်းလင်းမှုပြတ်သားမှုမပါနိုင်ဘူးနော်အဲ့ဒီစကားလုံးမှာအသက်မပါဘူးနော်ဟိုဥပမာခါရေးရိုးတခုပြောရမယ်ဆိုရင်တချို့စာရေးဆရာတွေစာရေးတဲ့ခါမှာနော်သူတို့အဲ့ဒီအကြောင်းအရာကိုပတ်မနေနိုင်မသိသေးဘဲနဲ့ရေးမယ်ဆိုရင်ရှင်းလင်းမှုပြတ်သားမှုမရှိဘူးအသက်မပါဘူးစာမှာအသက်မပါဘူးနော်ကိုကိုယ်တိုင်ကရှင်းရှင်းလင်းလင်းပြတ်ပြတ်သားသားသိတယ်ဆိုရင်တော့နည်းနည်းလေးပို့ပြီးတော့အသက်ဝင်လာတယ်။အဲ့ဒီလိုပဲဒီဘုန်းကလည်းပြောကျင်နေတဲ့ကိစ္စတွေအများကြီးရှိတဲ့တည်းကကိုတည်တဲ့လောက်ကိုပဲပြောကျင်တယ်။ဟိုဖတ်ထားတာတွေအကုန်လုံးမပြောကျင်ဘူး။မဖြစ်လို့လို့ဆိုတော့ဖတ်ထားတာတွေအကုန်လုံးကကိုအကုန်လုံးသိတာမှမဟုတ်ပဲ။နော်။ဒါကြောင့်တည်တဲ့လောက်ကိုပဲအထူးဥစားပေးပြီးတော့ပြောတာပါ။နော်။ဆိုအခုတရားဓမ္မတွေစုံတုံးပါအင်မတန်ပြောကျင်နေတဲ့အကြောင်းအရာကအင်မတန်ရိုးတဲ့အကြောင်းအရာအင်မတန်အခြေခံကြတဲ့အကြောင်းအရာဖြစ်နေတယ်။ဒါလည်းဆိုတော့တချို့တော့ရေးမိတယ်လို့ပါပဲ။နော်။မေတ္တာနဲ့ပတ်သက်ပြီးတော့ပြောကျင်တာ။နော်။အဲ့တော့မေတ္တာဆိုတာလူတိုင်းပြောနေကြတာလူတိုင်းကြားနေကြတာ။တချင်းကြီးစာပေတွေမှာလည်းပဲအများကြီးရေးကြဆိုကြတာနော်။ဒါပေမဲ့တိကျတိတိမေးလိုက်တယ် မေတ္တာဆိုတာဘာလဲလို့မေတ္တာဆိုတာကိုတကယ်သိပြီလားလို့ဆိုတယ်ဘယ်လိုများပြန်ဖြေမလဲသိတယ်လို့လို့တော့ရှိပါတယ်လို့တော့ပြန်ဖြေရတော့မှာပဲเนาะသိတယ်လို့လို့တော့ရှိပါတယ်အဲ့တော့ဒီမေတ္တာအကြောင်းကိုပြောဖို့နှစ်ပေါင်းတော်တော်ကြာကြာစဉ်းစားပါတယ်เนาะကိုယ်ကိုယ်နိုင်ငယ်ငယ်ကလေးကလည်းပဲဒီကိစ္စကိုတော်တော်စဉ်းစားတယ်ဘယ်ရွယ်လောက်တည်းကစဉ်းစားလဲဆိုတော့13နှစ်14နှစ်အဲ့လောက်ရွယ်ကလေးကစပြီးတော့စဉ်းစားတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်အဲ့ဒီအတွက်ရွယ်တာနည်းနည်းစဉ်းစားစားပြုတဲ့ရွယ်ဖြစ်လာပြီဒီတဲ့ငယ်တုန်းကစိတ်မစဉ်းစားပါဘူးလှုပ်ရှားရှိတာလှုပ်ကစားရရှိကစားပြီးဒီလိုပဲနေခဲ့တာတော့စဉ်းစားတတ်တဲ့အဲ့ဒီ13နှစ်14နှစ်လောက်ရွယ်လေးကစပြီးတော့စဉ်းစားတာပဲစဉ်းစားတော့မိကုန်းကြီးအများကြီးမေးပြစ်တယ်အဲ့ဒီမိကုန်းကြီးအများကြီးတဲ့မှာတခုအကောင်ဝင်ကဘာလဲဆိုတော့နာမိပါရီကငါ့ကိုချစ်ရလားနော်အဲ့ဒီကစပြီးတော့မေးတာပဲနော်အဲ့တော့ဒီမိကုန်းကိုကိုယ်တိုင်မေးဘူးတဲ့လူဘယ်နှယောက်လောက်များရှိလဲမသိဘူးအခုရောမေးမိသလားပဲဒီဘုံဘောကတော့ငငယ်တုန်းကအဲ့ဒီအတန်တရားတော်တော်ရှိတယ်တခါတလေကိုမိဘတွေကကိုယ်ကိုချစ်တယ်လို့ထင်တယ်တခါပြေကြတော့လည်းမချစ်ဘူးလို့ထင်တယ်တခါတလေသူတို့ကိုယ်ကိုပြောဘူးဆိုဘူးဆက်ဆံဘူးသူတို့မကြိုက်တာတွေလုံးမိတဲ့အခါမှာဆုံးမပုံနေတာဆုံးမရမရဘူးရစ်စရာရောက်တယ်လို့လည်းခံစားကြရဘူးပါလေနော်ဒါကပုံမလေးလင်းပြောတာနော်ဒီဘုံဘုံကကိုယ်ခံစားချက်ကူပဲအဓိကထားပြီးတော့ပြောချင်တာဒီဘုံဘုံလိုပဲခံစားမှုတဲ့လူတွေလည်းရှိမယ်လို့ထင်ပါတယ်တချို့လည်းပြောဘူးပါတယ်အဲ့တော့အဲ့ဒီလိုကိုယ်မိဘရဲ့မေတ္တာကိုတောင်းမှနည်းနည်းတန်တရားဝင်ခဲ့တဲ့စိတ်ကရှိနေတော့နောက်ထပ်သူရဲ့ကျင်းရတဲ့လူတွေကိုလည်းပဲဒီတန်တရားစိတ်ကြီးနဲ့ပဲအမြဲတမ်းလိုလိုဆက်ဆံမိတယ်နော်တော့တဘာဝကဘာလဲဆိုတော့မိဘရဲ့မေတ္တာကိုစံတရားရှိရင်တခြားဘုသူမေတ္တာကိုမှယုံလို့မရတော့ပါဘူးနော်ဒါအင်မတန်အရေးကြီးတဲ့အချက်တစ်ချက်ဖြစ်ပါတယ်နော်အဲ့တော့အခုအသက်ကြီးလာတဲ့အခါမှာပြန်ပြီးတော့စဉ်းစားသုံးသပ်ကြည့်တော့မိဘတွေရဲ့ဘဝနဲ့မိဘတွေရဲ့ခံစားချက်ကိုပို့ပြီးတော့နားလည်လာပါနော်အခုမှနားလေကစားရှိသေးတယ်လို့ပြောရင်လည်းမမှားပါဘူးနော်အဲ့တော့သူတို့ဘဝနဲ့သူတို့ခံစားချက်တွေကိုနည်းနည်းနားလေတာတဲ့ခါကျတော့သူတို့ကိုတနာရတဲ့စိတ်ဖြစ်ပါတယ်နော်ချစ်တဲ့စိတ်လည်းဖြစ်လာပါတယ်နော်အဲ့တော့နားလေမှပဲချစ်လို့ရတယ်နားမလဲရင်ချစ်လို့မရဘူးနော်အဲ့တော့နားလေတဲ့ဆိုတာကအင်္ဂလိပ်လို understanding လို့ခေါ်တယ်နော်နားမလဲတာကတော့ misunderstanding လို့ခေါ်မှာနော်သူတို့ဘုံမှာအချင်းလွဲကြတာတွေသူတို့ရဲ့အပြုတ်အမူတွေကိုအဓိပ္ပာယ်ကောက်လွဲကြတာတွေရှိပါတယ်နော်ပြီးတော့လဲကိုယ်ကိုယ်တိုင်လူကြီးဖြစ်လာတဲ့ခါကျမှသူတို့ကိုပြန်စဉ်းစားကြည့်တော့ဘုံလုံးက55နှစ်16နှစ်အရွယ်လောက်တုန်းကငမိပါတွေက35နှစ်36နှစ်လောက်ရှိသေးတယ်နော်ကိုယ်ကိုယ်တိုင်50လောက်ရှိလာတဲ့ခါကျမှပြန်ကြည့်တော့သူတို့လည်းအဲ့ဒီတုန်းကကလေးပဲရှိပါသေးတယ်ဒီလိုပဲပြန်မြင်မိတယ်နော်အသက်ကတော့35 36ဒီထက်ပိုကြီးလဲပိုမှာပေါ့နော်40စသဖြင့်ရှိမှာနော်ဒါပေမဲ့တကယ်ပြန်စဉ်းစားကြည့်တော့သူတို့လည်းဘာမှသိမသိချင်အောင်နော်ဒီလိုပဲအချင်းတွေရနော်အသက်ပြည်လာလို့အိမ်တော်ပြုသားသမီးတွေရစာဝန်တွေရေးပြီးအလုပ်တစ်ခုလုပ်ပြီးတော့ဘဝကိုရှုပ်ရှုပ်ထိုးသေးကြီးနဲ့ပဲယုံကံပြီးတော့သူတို့နေခဲ့ရတာဘာမှတကယ်ရှင်းရှင်းလင်းလင်းပြည့်ပြည့်ကြသူတို့မသိပါနော်အဲ့တော့သူတို့ဘဝမှာပဲလည်းပဲစိတ်ရှုပ်စရာတွေစိတ်ပင်ပန်းစရာတွေအင်တာများနေတော့တခါတလေသားသမီးတွေနဲ့ပတ်သက်တာကိုအချိန်ပေးပြီးတော့သူတို့မစဉ်းစားနိုင်ဘူးနော်သားသမီးတွေရဲ့စိတ်ထဲမှာဘယ်လိုခံစားရမလဲဆိုတာသူတို့မသိဘူးနော်သူတို့ကကောင်းနေချင်တာကိုပဲဇွတ်အတင်းကျခိုင်းလိမ့်ရှိတယ်နော်တခါတလေသူတို့ခိုင်းတာတွေကကောင်းတာတွေလည်းပါပါတယ်နော်ဒါပေမဲ့အသိဉာဏ်မပြည့်စုံတဲ့လူသားတို့ရဲ့သဘာဝအတိုင်းပဲတချို့သူတို့ခိုင်းတာတွေကိုတော့ဒီဖုံးဖုံးကမကောင်းဘူးလို့ယူဆတယ်။နော်။ညာလူတိုင်းကြုံရမယ့်ကိစ္စပါနော်။ အထူးသဖြင့်ဘာသာရေးနဲ့ပတ်သက်လာတဲ့အခါမှာဒီကုမ္မဝဗုဒ္ဓဘာသာတရားဘက်ကစိတ်ဝင်စားမှုကကြာလီများလီဖြစ်လာတော့မိဘရဲ့ဘာသာတရားကိုလက်မခံနိုင်လို့နော်အဲ့လိုအခါမှာမိဘနဲ့အကြီးအကျယ်ပြဿနာဖြစ်ရတော့တယ်နော်ဒီကုမ္မလိုပဲအဲ့လိုပြဿနာကြုံခဲ့ရမှုတဲ့မိတ်ဆွေဘုန်းကြီးတစ်ပါးကပြောဘူးလေသူကဗုဒ္ဓဘာသာဖြစ်လာတဲ့အခါမှာသူ့အဖေကဘယ်လိုပြောလဲဆိုတော့မင်းဘာသာကိုမင်းပြန်မပြင်နိုင်ရင်အိမ်ပြန်မလာနဲ့တော့အဲ့လိုပြောလို့အဲ့ဒီဘုန်းကြီးဟာအခုချိန်ထိသူ့မိဘရင်ကိုမပြန်တော့နော်သူ့အဖေရှိပါသေးတယ်လုံးဝဆက်သွယ်မရှိဘူးဒါလည်းမရှိဘူးတယ်လီဖုန်းလည်းမဆက်ဘူးသူကလည်းမသွားဘူးသူ့အဖေလည်းမလာဘူးနော်အဲ့လိုဖြစ်သွားတယ်ရှိတယ်နော်အဲ့တော့တခါတည်းမှာမိဘနဲ့သားသမီးသဘောထားအယူဆတွေ့ခေါ်ကွဲလွဲတယ်ဆိုတာမျိုးဟာဖြစ်တတ်ပါလေနော်တယောက်ကိုတယောက်နားလေပြီးတော့ညှိနိုင်မယ်ဆိုရင်တော့အင်မတန်စိတ်ချမ်းသာစရာကောင်းပါပါတယောက်ကိုတယောက်နားမလဲဘဲနဲ့ဘူးလို့လို့မဖြစ်ရကောင်းလားဆိုပြီးတော့အဲ့ဒီလိုရေးရဲဆက်ဆက်လုံးမိမယ်ဆိုရင်တော့နောက်ဆုံးခါတဲ့လူဟာငမိဘငါ့ကိုချစ်ရလားဆိုရင်တန်တရာအေကံပဲဝင်တော့မှာပဲနော်ဒါကြောင့်ဒီမိတ္တန်တပတ်တက်ပြီးတော့အေးအေးဆေးဆေးပြောချင်ပါတယ်နော်ဒီလိုဒကာဒကမပြိတ္တအများကြီးစုမိဖို့ဆိုတာလည်းပဲအင်မတန်ကြုံကြိုက်ခဲပါတယ်နော်ဘုမောကလည်းစဉ်းစားလို့ရသလောက်ပြောကြသလိုအေးအေးဆေးဆေးပြောချင်ပါတယ်ဒကာဒကမကြီးကလည်းပဲအေးအေးဆေးဆေးနော်စိတ်ကိုအေးအေးချမ်းချမ်းထားပြီးတော့နားလေချင်ပါတယ်ဘုံဘုံစဉ်းစားလို့ရသလောက်ပြောတာဟာအားလုံးအပြည့်စုံလို့သဘောမထားသေးဘူးမှာနော်စစောတုန်းကပြောသလိုပဲဘယ်အကြောင်းအရာတစ်ခုကိုမှနော်ဘယ်သူမှပြည့်ပြည့်စုံစုံမသိကြပါဘူးနော်ဖရာမှတပါးဘာမှမသိဘူးနော်ဒါကြောင့်လူတိုင်းတွေ့ကြုံခံစားနေရတဲ့မေတ္တာဆိုတဲ့အကြောင်းအရာကိုပြောဖို့အရေးကိုတောင်းမှအင်မတန်တုံ့ဆုပ်ရပါတယ်နော်တယောက်ကမေးလိုက်မယ်အရှင်ဖရာဘယ်လောက်သိလို့တုံးလို့မေးလိုက်တော်တော်လန့်တော့မှာနော်ပြီးတယ်လို့မပြောရဲပါဘူးနော်သို့တော့နည်းနည်းတော့ရေးမိပြီလို့တော့ပြောလို့ရပါတယ်နော်သုံးဆန်တိုင်းပြောတဲ့ခါမှာဒီဘုံဘုံကကိုဇိုက်ဝါဒနာအတိုင်းပဲပြောတတ်တယ်လို့ပြောတာနော်သူပြောတတ်တယ်လို့ပြောတဲ့ခါမှာအင်္ဂလိပ်လိုအများအားပါဠိရှိပါတယ်နော်အဲတော့အင်္ဂလိပ်လိုကြွန့်ကျင်တဲ့ဒကာကြီးဒကာမကြီးများတော့တမျိုးပုံပြီးတော့စိတ်ဝင်စားစရာဖြစ်လိမ့်မယ်လို့ညွှန်လင်းတယ်။အကေအင်္ဂလိပ်လိုမကြွန့်ကျင်ဘူးဆိုရင်လည်းပဲမြန်မာလိုအသေးပဲပြန်ပြောတဲ့အခါမှာအသေးပဲအပြည့်စုံပါမှာပါလို့နော်။ Love is too large မေတ္တာဆိုတာကအင်မတန်ကြီးမားပါတယ်။ Too large ဆိုလို့ပြောလိုက်လို့ရှိကတူပါတဲ့အတွက်ကြောင့်ဘယ်လောက်ကြီးတယ်လို့ပြောလို့မရတော့ဘူးနော်အလုံးအလုံးကြီးမားပါလေတဲ့မြစ်တာဆိုတာနော် too deep အလုံးပဲနည်းနည်းပါလေ ever to be truly understood နော်တကယ်အပြည့်စုံနားလည်ဖို့ရမလွယ်လောက်ဘူး or measured တိုင်းတာလို့လည်းပဲဘာနဲ့မှတိုင်းတာလို့မရပါဘူးနော် or limited within the framework of words စကားလုံးတွေရဲ့ဘောင်တွင်းမှာလည်းပဲသူ့ကိုထည့်ထားလို့မရနိုင်ပါဘူးနော်အဲ့တော့မေတ္တာတွေမကပါဘူးပရမတ်ထတရားမှန်သမျှအားလုံးဟာစကားလုံးရဲ့ဘောင်အပြင်ဘက်ကိုရောက်နေပါတယ်နော်ပြောဖြစ်ရုံလောက်သာပြောနေကြတာတကယ်တော့စကားလုံးရဲ့ပေါ်ပြဖို့ရာလုံးဝမတတ်နိုင်ပါဘူးနော်ဟိုအလွယ်ဆုံးဥပမာတစ်ခုပြောရမယ်ဆိုရင်တခါမှမစားဘူးတဲ့အစားအစာတစ်ခုကိုလူတစ်ယောက်ကဒီအစားအစာရဲ့အနားရတာဘယ်လိုရှိပါလဲလို့ပြောပြမယ်ဆိုရင်ကြားရတဲ့လူဟာအဲ့ဒီအစားအစာရဲ့အနားရတာကိုသိသွားမှာပဲ။ဒါနည်းနဲ့မှမသိနိုင်ဘူးနော်။စားဘူးတဲ့အစားအစာကတော့မှအဲ့ဒီအစားအစာရဲ့အနားရတာကိုပြောစမ်းပါဆိုရင်ကျူးစားကြည့်စမ်းပါဘယ်လောက်ဖြစ်တယ်လဲဆိုတာသိရအောင်နော်ဥမာအခုဒီရာဒီမှာပေါ်တတ်တဲ့တရတိဆိုပါတော့အခုဒီလိုမှဒကာဒကမတွေလာကတ်တယ်တော်တော်ပဲကောင်းပါလေမြကြောက်ဆိုတဲ့တရတိအဲ့ဒီမြကြောက်ဆိုတဲ့တရတိရဲ့အနားရတာကိုပြောပြစမ်းဘယ်လိုများမှုတ်တယ်လဲဘယ်လိုများချိုတယ်လဲ တရားချူဆိုလည်းမဟုတ်ဘူး။တညက်ချူဆိုလည်းမဟုတ်ဘူ
း။နော်
။အဲတခြားအသီးနဲ့တခြားတည့်အသီးချူလို့လည်းမဟုတ်ဘူး။သူ့မွေးပုံကရောဘသူမွေးတာနဲ့တူတယ်လေ။ဘသူမွေးတာနဲ့မှမတူနော်။အဲ့တော့တဘာဝတရားမှန်သမျှဟာသူ့ဟာသူထူးခြားတဲ့ဂုဏ်တတ္တိတွေရှိနေ။လူတွေလည်းဒီလိုပဲ။လူတယောက်နဲ့တယောက်ဘသူနဲ့မှမတူမတူ
။နော်
။အင်တန်ထူးခြားပါလေ။နော်။အဲ့ဒီလိုပဲအင်တန်ရိုးပါလေဆိုတဲ့ဒီအစားအစာလေးတစ်ခုအကြောင်းကိုတော့မှပြည့်စုံအောင်ပြောမှုဆိုတာမဖြစ်နိုင်ဘူးเนาะအဲ့တော့အင်မတန်နဲ့နဲ့တဲ့မြေတာအကြောင်းကိုပြည့်စုံအောင်ပြောပါဆိုဘယ်မှာဖြစ်နိုင်မှာတော့မလဲเนาะမဖြစ်နိုင်ဘူးသို့တော့အဲ့ဒါလို့ပြောဖို့ရအင်မတန်ခက်တဲ့အကြောင်းအရာကိုပဲကြိုးစားပြီးတော့ပြောကြည့်ပါလေအဲ့တော့မြေတာဆိုတာဘာလဲဆိုတော့ the will to extend oneselffor the purpose of nurturing one's own or another's spiritual growth. မေတ္တာဆိုတာဘာလဲဆိုတော့မိမိကိုယ်ကို
နော
်ပို့ပြီးတော့အသိဉာဏ်ကြီးမားလာအောင
်နော
်တိုးတက်လာအောင်လုပ်တာ ਨੇ သူတစ်ပါးကိုလည်းပဲပို့ပြီးတော့အသိဉာဏ်ကြီးမားလာအောင်တိုးတက်လာအောင်ဆောင်ရွက်ပေးတာဟာမေတ္တာတဲ့
နော
်ဒါဒီလိုအဓိပ္ပာယ်ဖွင့်ထားတာနော်အဲ့တော့ပါဠိစာပေထဲမှာဖန်ရင်းနဲ့မေတ္တာဆိုတာဘာလဲဆိုတာနဲ့ပတ်သက်တဲ့ definition အဓိပ္ပာယ်ကိုတွေ့ရတယ်နော်။ဆိုမေတ္တာကိုဗမာလိုဘာသာပြန်တော့ချစ်ချင်းလိုဘာသာပြန်လိုက်တာ။အဲ့ဒါအမှန်တော့မေတ္တာရဲ့သဘောဝါကိုပေါ်ပြတာမဟုတ်ဘူး။စကားလုံးတစ်လုံးကိုနောက်ထပ်စကားလုံးတစ်လုံးနဲ့ပြောင်းပေးလိုက်တာပဲရှိတယ
်နော်
။ဆိုမေတ္တာရဲ့အဓိပ္ပာယ်ကိုပါဠိစာမှာဘယ်လိုတွေ့လဲဆိုတော့အကျိုးကိုလိုလားခြင်းတဲ့
။နော်
။သင်ချစဉ်းစားမှာနော်။အကျိုးကိုလိုလားခြင်းဆိုတော့အကျိုးဆိုတာကိုသိမှဖြစ်တော့ဘယ်လိုအကျိုးလဲအကျိုးကိုလိုလားတယ်ဆိုတာအသိဉာဏ်ကမှဖြစ်နိုင်တာနော်ဘယ်ဟာကောင်းတယ်ဘယ်ဟာမကောင်းဘူးဆိုတာမသိပဲနဲ့အကျိုးကိုလိုလားလို့ဖြစ်နိုင်တယ
်နော
်အဲ့တော့မကောင်းမှုပြုဖို့ရာအဖို့ဆက်တာနော်တကယ်ချင်းလာပါမကောင်းမှုသွားလို့အောင်ဆိုအဲ့ဒါအကျိုးကိုလိုလားခြင်းမဖြစ်တော့ဘူးနော်သူကိုယ်တိုင်ကမကောင်းမှုကိုလုပ်တယ်သူတပါးကလည်းမကောင်းမှုလုပ်ဖို့ရာအဖို့ဆက်တယ်အဲ့တော့မြစ်တာမဟုတ်ဘူးနော်တကယ်ချင်းတချို့သိချင်ကြလို့ရက်တော့အောင်လို့ခေါ်ကြတာ
နော
်ဒီနည်းနဲ့မှမြစ်တာမဖြစ်နိုင်တော့ဘူးနော်အဲ့တော့အကျိုးဆိုတာမှကျမ်းမာရေးဆိုတာလည်းပဲအကျိုးတစ်ခုပါပဲ
နော
်အဲ့တော့ကျမ်းမာခြင်းတယ
်နော
်အဲ့တော့အသက်ရှင်ခြင်းတယ်ပညာတတ်ခြင်းတယ်တရားအထုတ်ခြင်းတယ်ဒါဒီအားလုံးအကျိုးကိုလိုလားတာကြီးပဲနော်
We are incapable of loving another unless we love ourselves.
မိမိကိုယ်ကိုမိမိမချစ်လို့ရှိရင်သူတစ်ပါးကိုချစ်ဖို့ရမတတ်နိုင်ပါဘူးမဖြစ်နိုင်ပါဘူး။အဲ့တော့ကိုယ့်ဘက်ကိုပြန်မေးကြည့်ဖို့ရငါကငါချစ်ရလား။အမှတ်တမဲ့ဆိုရင်တော့ကိုယ့်ဘက်ကိုချစ်တယ်လို့ပဲထင်တာပဲ။ဘာထောက်ထားရှိလဲလို့မေးရင်မနဲ့ဖြစ်ကိုယ့်ဘက်ကိုချစ်ပါတယ်ဆိုတဲ့အထောက်ထားကိုပြသမ်းပါဆိုဘာတွေထောက်ထားပြမလဲရှိတော့ရှိပါတယ်ပြတယ်နော်ဒါပေမဲ့အများအပြင်ဘယ်လိုပြမလဲဆိုတော့ငါကောင်းကောင်းစားခြင်းအဲ့ဒါငါကုံကချစ်လို့ဘယ်လိုတွေးမှာပဲနော်ငါကောင်းကောင်းဝတ်ခြင်းငါကောင်းတာတွေမြင်မြင်နဲ့ကောင်းတာတွေကြားခြင်းနဲ့ဂုဏ်ရှိရှိအစဉ်တမ်းမြင့်မြင့်နေခြင်းနဲ့အဲ့ဒါငါကုံကချစ်လို့လို့ပြောမှာပဲနော်နည်းနည်းပါးပါးတော့ဟုတ်တယ်လို့ပြောမှာသို့တော့တကယ်ပြောရင်အဲ့ဒါကအာယုံ၅ပါးကိုချစ်နေတာပဲ
နော်
လောဘအာယုံမှာတက်မဲ့တဲ့လောဘကိုအတိပ္ပေတောက်မှားပြီးတော့ကိုယ့်ကိုချစ်တယ်လို့ယူဆလိုက်တာနော်ကိုယ့်ကိုယ်ကိုချစ်ပါတယ်ဆိုပြီးတော့ပဲကျမ်းမာရေးနဲ့မတည့်တာတွေလုံနေကြစားနေကြတာဘယ်နဲ့ပြောကြလဲ
နော
်မတည့်တဲ့အစားစာတွေစားတယ်ဥမာအယုဆဆုံးပြောပါစို့ဇေလိတောက်တာကစားကိုယ့်ကိုချစ်ရရောက်ရလားကျမ်းမာရေးထိခိုက်တယ်ကင်ဆာဖြစ်တယ်အဆုတ်နဲ့ပတ်သက်တဲ့ရောဂါတွေဖြစ်တယ်ဆိုတာလူတိုင်းကြားဘူးလေနော်ဒါနဲ့များတော့စိတ်လေးဘာလို့တောက်လဲဆိုတော့ကိုယ့်ကိုယ်ကိုချစ်လို့မဟုတ်ဘူးစိတ်လေးကိုချစ်လို့နော်အဲ့တော့ဒီထက်ပိုအဆင့်မြင့်တဲ့ဆိုတော့ဆိုးတဲ့ကိစ္စတွေဆိုပါတော့အရင်တောက်တာလို့မွေးစေးဝါးတွေသုံးတာလို့
နော
်ကျန်းမာရေးထိခိုက်ုံတွေမကဘူးအသိဉာဏ်မှာထိခိုက်သွားတယ်အသက်ပါတူသွားတယ်နော်အဲ့တော့အဲ့လိုကိစ္စတွေကိုလုပ်နေတာဟာကိုယ့်ကိုယ်ကိုချစ်ရလားချစ်ရရောက်ရလားလို့မေးကြည့်သားမှာနော်ကိုယ်ကိုယ်တတ်နေတာ
နော်
Suicide by installment. Installment ဆိုတာဘာလဲလို့အရေးကြပေးတာ installment လို့ခေါ်တယ်နော်ဒီစီတစ်ခုအကျိုးရပြီးတော့အရေးကြပေးနေတာနော်အဲ့တော့ suicide by installment ဆိုရင်အသေးပြဘလို့ကောက်မလဲကိုယ့်ကိုယ်ကိုအရေးကြစနစ်နဲ့တတ်နေတာပါနော်ဖြစ်ချစဉ်းစားကြည့်ရှင်းပါတော့နော်ဘယ်သူများညင်းနိုင်မလဲလို့နော်အဲ့တော့အဲ့ဒါလို့နော်ကိုမှကျမ်းမာရေးထိခိုက်စေတဲ့ကိစ္စတွေကိုသိရနဲ့လုပ်နေတယ်နော်မသိလို့လုပ်မိတယ်ဆိုထားပါတော့နော်သိရနဲ့လုပ်နေတယ်ကိုယ့်ရဲ့အကျင့်စာရေးတဲ့အထိခိုက်မဲ့ကိစ္စတွေကိုသိရနဲ့လုပ်နေတယ်နော်ကိုယ့်ရဲ့အသိဉာဏ်ထိခိုက်မဲ့ကိစ္စတွေကိုသိရနဲ့လုပ်နေတယ်နော်အဲဒီလိုလုပ်နေတဲ့သူကသူ့ကိုယ်သူချစ်ရရောက်ရတာမရောက်ဘူးနော်မရောက်ဘူးဆိုရင်ခုနပြောသလို we are incapable of loving anotherUnless we love ourselves ဆိုတဲ့စကားနော်ကိုကိုကိုမချစ်လို့ရှိရင်သူများကိုချစ်ဖို့ရမဖြစ်နိုင်ပါဘူးဆိုတဲ့စကားကိုပြန်စဉ်းစားလိုက်ရင်အခုကလိုကိုယ့်ရဲ့ကြံမာရေးကိုယ့်ရဲ့အကျင့်စာရေးတဲ့ကိုယ့်ရဲ့အသိဉာဏ်ကိုယ့်အသက်ကိုပါထိခိုက်စေနေတဲ့ကိစ္စတွေကိုလုံနေတဲ့လူတွေဟာသူတို့ဘာကိုရောသူတို့ချစ်လို့ရပါမလားချစ်ရရောက်ပါမလားငါတော့ဒါလေးအကုန်လုံးလောက်တော့မှာကွာမင်းတော့ဘလို့ပါလဲငါမင်းကိုချစ်လို့လို့ပါအဲ့ဒါမဖြစ်နိုင်ဘူးနော်ငါလောက်သလိုမလောက်နဲ့ငါပြောသလိုလောက်ဆိုတာကလုံးဝသဘာဝမကျဘူးနော်အဲ့တော့ဒီမြင့်တာဆိုတဲ့ definition မှာနော်ကိုယ့်ကိုယ်ကိုပို့ပြီးတော့ကြီးပွားလာအောင်နော်တိုးတက်လာအောင်အသိဉာဏ်တွေရောနော်စိတ်ဓာတ်တွေရောမြင့်မြတ်လာအောင်လုပ်ပြီးတော့သူတပားကလည်းပဲအဲ့ဒါလိုအသိဉာဏ်ကောစိတ်ဓာတ်ကောတိုးတက်မှုရင်းကျက်မှုဖြစ်လာအောင်အထောက်ကူပေးမှလာတကယ်ချစ်ရရောက်ပါတယ်တဲ့နော်အဲ့တော့ဟိုအရင်တော့ကလည်းပြောဘူးတယ်အခုဒကာကြီးတွေဒကာမကြီးတွေတရားထုတ်ကြတယ်နော်ကိုတရားထုတ်လို့စိတ်အင်တန်ကြည်လင်အေးချမ်းပြီးတော့ချမ်းသာနေတဲ့အခါမှာနော်စိတ်ထဲမှာသူများကိုလည်းပဲငါလိုချမ်းသာစေချင်လိုက်တာဆိုတဲ့စိတ်မျိုးဟာအလိုလိုပဲပေါ်လာတယ်နော်ကိုယ့်ရဲ့မိသားစုထဲမှာလူများဖြစ်ချင်းဖြစ်မယ်မိဘနဲ့သားသမီးဖြစ်ချင်းဖြစ်မယ်လောက်ပေါက်ကံပဲဖြစ်ချင်းဖြစ်မယ်နော်တယောက်ယောက်စီစင်းရနေတာကိုသတိရတဲ့ဆောင်ပါဟောသူခင်ဗျာစီစင်းရနေလိုက်တာနော်ငါလိုပဲသူ့ကိုစိတ်ချမ်းသာစေချင်လိုက်တာဆိုတော့စေတနာမြတ်တာဟာလောက်ယူရတာမဟုတ်ဘဲနဲ့သူ့အလိုလျောက်ဖြစ်ပေါ်လာတယ်နော် spontaneous လို့ပြောရနော်ဖန်တီးတာမဟုတ်ဘူးဇို့အတင်းကြီးကိုချစ်ကုတ်ကုတ်ကိုချစ်ခိုင်းတာမဟုတ်ဘူးနော်သူ့အလိုလျောက်မြတ်တာဖြစ်လာတာနော်အဲ့ဒါတကယ်မေတ္တာရှိပဲ။ဒါကြောင့်ကိုယ်ကိုယ်တိုင်ကတကယ်စိတ်ချမ်းသာနေမှသာသူတစ်ပါးရဲ့စိတ်ချမ်းသာမှုကိုတကယ်အပြည့်အဝလိုလားတဲ့စိတ်သာဖြစ်တယ်။ Just as we are incapable of teaching our children self-discipline unless we ourselves are self-disciplined. ကိုယ်ကိုယ်တိုင်ကစည်းကမ်းရှိရှိတင်းတင်းတင်းတင်းနဲ့နေနိုင်မှလားသားသမီးကိုလည်းပဲစည်းကမ်းရှိအောင်ထင်းသိမ်းနိုင်အောင်နေပြလို့ရပါနော်နေပြတဲ့ဤနဲ့တင်ပေးလို့ရတော့တယ်နော်မိဘကိုယ်တိုင်ကစားလာလဲစည်းကမ်းမရှိနော်သွားလာလာတာနေနဲ့ထင်းလာလဲစည်းကမ်းမရှိပြောလာဆိုတော့လဲစည်းကမ်းမရှိသုံးဆွဲလာစည်းကမ်းမရှိအဲ့ဒါလို့စည်းကမ်းမရှိတဲ့မိဘမှာသားသမီးတွေကိုသူတို့ကစည်းကမ်းရှိအောင်နေလို့ပြောရင်သတိမိတွေကတကယ်လေးလေးဆဆနားထောင်ပါမယ်။နားထောင်နေမယ်နော်။အဲ့တော့ကိုယ်ကိုယ်တိုင်ကစီကံမရှိရင်သူတစ်ပါးကိုစီကံရှိအောင်တွန်းတင်ဆုံးမလို့မရနိုင်ဘူး။ကိုယ့်ကိုယ်ကိုယ်မချင်းရင်လည်းပဲသူတစ်ပါးကိုချစ်ဖို့ဆိုတာမဖြစ်နိုင်ပါဘူးနော်။ It is actually impossible to forsake our own spiritual development in favor of someone else.someone else's no so spiritual development no ညင်မြတ်တဲ့လေးနဲ့တဲ့အသိဉာဏ်စိတ်ဓာတ်အသိဉာဏ်ကစိတ်ဓာတ်ကိုနှစ်ခုစလုံးတော့တွဲပြီးတော့ယူမရဘူးသူတို့နှစ်ခုဖက်လို့မရဘူးနော်ညင်မြတ်တဲ့အသိဉာဏ်ရှိရင်ညင်မြတ်တဲ့စိတ်ဓာတ်ရှိတာပဲနော်အဲ့တော့အဲ့ဒါလို့လေးနဲ့တဲ့ညင်မြတ်တဲ့အသိဉာဏ်နဲ့စိတ်ဓာတ်ကိုယ်မှာဖြစ်ပေါ်လာအောင်မလုပ်ဘဲနဲ့နော်ကိုယ်မှာဖြစ်ပေါ်ခွင့်ကိုဆွတ်လွတ်ပြီးတော့
ူတဘာမှာဖြစ်ပေါ်လာအောင်လုပ်ပေးလို့မရပါဘူးเนาะအဲ့တော့အခုပြောခြင်းနဲ့မေတ္တာရဲ့ definition ကအတိတ်တွေကအမှန်မြင့်ပါတယ်เนาะကိုယ်ကိုယ်တိုင်စိတ်ဓာတ်နဲ့အပညာရင့်ကျက်လာအောင်မြင့်မြတ်လာအောင်လုပ်ပြီးတော့သူတဘာကလည်းပဲစိတ်ဓာတ်နဲ့အပညာရင့်ကျက်လာအောင်အကူအညီပေးနိုင်တာအထောက်အကူပေးနိုင်တာဟာမေတ္တာပါ
Genuine love is self-replenishing.
The guest is my name, Mida. You are to be able to pee the one. Kung wa de lu chi. Mida de pee la ya lu. Mida de kung wa bhi sa lam chi. The lao pee ya pee ya, tu ma ma kung. Po pee li li, po pee la miya la li li ba bhi.
The more I nurture the spiritual growth of others, the more my own spiritual growth is nurtured.
သူတစ်ပါးရဲ့စိတ်ဓာတ်နဲ့အပညာလေးနဲ့မှုရင့်ကျင်မှုမြင့်မြတ်မှုရှိလာအောင်ကိုကအထောက်အပံ့ပေးလေလေကိုမှလည်းပဲလေးနဲ့တဲ့မြင့်မြတ်တဲ့စိတ်ဓာတ်နဲ့အပညာပို့ပြီးတော့ကြီးမားလာလေလေပဲဖြစ်လာတယ်န
ော် If I truly love another I will obviously order my behavior in such a way as to contribute the utmost to his or her spiritual growth
အကေငါဟာသူတစ်ပါးကိုတကယ်အစ်စ်မှချစ်တယ်ဆိုရင်နော်ကိုယ့်ရဲ့နေပုံထိုင်မှုကိုယ့်ရဲ့ behavior နော်ကိုယ့်ရဲ့နေပုံထိုင်မှုကိုပြင်ရမယ်တဲ့နော်ဘယ်လိုပြင်ရမလဲဆိုတော့ငါရဲ့နေပုံထိုင်မှုဟာသူ့ရဲ့စိတ်ဓာတ်နဲ့အပညာလေးနဲ့မှရင်းကျက်မှုကိုအထောက်အပံ့ပြုရမယ်ဆိုတဲ့အသည့်လေးနဲ့ပြင်ရလိမ့်မယ်တဲ့နော်အဲ့တော့ဘုံဘောတော့မိဘနဲ့သာသမီမေတ္တာကိုအများဆုံးပြောလို့ရှိတာနော်အဲ့တော့ကိုယ်သားသမီးကိုကိုယ်တကယ်ချစ်တယ်ဆိုရင်ကိုယ်ကိုယ်တိုင်နေပုံထိုင်ပုံရောပုံဆိုပုံအားလုံးကိုပြင်ဖို့လိုတယ်နော်ကိုယ့်ရဲ့နေပုံထိုင်ပုံရောပုံဆိုပုံဟာကိုယ်သားသမီးရဲ့စိတ်ဓာတ်နဲ့ပညာလေးနဲ့မှရင်းကျက်မှုမြင့်မြတ်မှုအတွက်အထောက်ပံ့ဖြစ်စေရမယ်နော်ဇာပြောတဲ့တဲ့နဲ့လိမ္မာအောင်ဆုံးမလို့မရပါဘူ
း The only true end of love isspiritual growth
เนาะအဲ့တော့မေတ္တာသူ့ကိုမှသူမေတ္တာထားရဲဆိုတော့မှာစိုးစိုးအောင်ပြောလို့ပဲသူ့ကိုကြားမှာသိခြင်းနဲ့เนาะကောင်းကောင်းမွန်မွန်ပြည့်ပြည့်စုံစုံစားရတော့ရေးစတရားဖြင့်ဖြစ်စေခြင်းနဲ့ရစေခြင်းနဲ့เนาะပညာတတ်စေခြင်းနဲ့ဉာဏ်ပညာကြီးစေခြင်းနဲ့အကျင့်စာရိတ္တကောင်းစေခြင်းနဲ့ဒီအပြင်ဒီလောက်နဲ့မလောက်သေးဘူးเนาะဒီအပြင် spiritual growth လို့ခေါ်တဲ့အသိဉာဏ်နဲ့စိတ်ဓာတ်ရင်းကျက်မှုတိုးတက်မှုလေးနက်မှုမြင့်မြတ်မှုရှိအောင်လည်းပဲအထောက်အပံ့ပေးရအောင်ပဲတဲ့အဲ့ဒါဟာတကယ်စိတ်မှန်တဲ့မေတ္တာရဲ့ဥတီချက်ပဲလို့ဆိုရမှာနော် The only true end လို့သုံးထားတော့သူကလမ်းဆုံးလို့ဆိုရမှာနော်လမ်းတော်တပြည့်မဟုတ်ဘူးပန်းတိုင်လို့ဆိုရမှာ end ဆိုတာပန်းတိုင်ဆိုတဲ့အတိတ်တွေပူပေါက်ပါနော်အဲ့တော့မေတ္တာရဲ့တကယ်ပန်းတိုင်ဟာမြင့်မြတ်တဲ့စိတ်ဓာတ်နဲ့အပညာဖြစ်ပေါ်ရေးအဲ့တော့သားသမီးတွေရောချစ်ကြပါတယ်နော်ပညာတွေသင်ပေးတယ်ဘွယ်ရရစေခြင်းနဲ့အလုပ်တွေဟိုကြီးကြီးကျယ်ကျယ်လုပ်စေခြင်းနဲ့ပတ်စံတွေအများကြီးစာရှာစေခြင်းနဲ့နော်ဟုတ်ပါတယ်ကောင်းပါတယ်လိုအပ်ပါတယ်နော်ဒါပေမဲ့အပညာနဲ့စိတ်ဓာတ်ရင်းကျက်မှုမြင့်မြတ်မှုဟိုအထောက်အကူပေးဖို့အရေးမပါလာလို့ရှိရင်တကယ်အစ်င့်မြင့်တဲ့မေတ္တာလို့မပြောနိုင်သေးဘူးနော်အဲ့တော့တချို့အတိညာမြင့်ကျက်တဲ့မိဘတွေကသားသမီးတွေဘာသာရေးဘက်ကိုတိတ်ဆိတ်ဝင်စားသွားမှာကိုနည်းနည်းများကြောက်တလားမသိပါဘူးနော်ကြောက်တာတကယ်ရှိပါတယ်နော်တချို့ပြောတာနော်ဘာသာရေးဘက်ကိုစိတ်ဝင်စားသွားရင်တစ်သေးမဖြစ်မှကြောက်နော်ကိုသားသမီးကယဟန်ဝတ်သွားမှကြောက်တယ်ကုန်ရှိစေချင်တာဟုတ်နော်ယာရီကြီးကြီးဘွယ်ကြီးကြီးပတ်စံချင်းချင်းသာနဲ့နေစေချင်တာဟုတ်နော်အဲ့တော့
fostering independence is more loving than taking care of people who could otherwise take care of themselves
ကိုယ်သားသမီးကိုချစ်တယ်ဆိုရင်နော် independence ဆိုတဲ့နော်လွတ်လပ်လာအောင်သူ့ကိုအထောက်အကူပေးရမယ်နော်ဥပမာနည်းနည်းလေးသဘောပေါက်အောင်ပြောရမယ်ဆိုရင်နော်ကလေးလေးတယောက်ကမွေးကစားမှာသူ့ကိုယ်သူဘာမှလုပ်မပေးနိုင်ဘူး သူ့ဟာသူဘာမှမလုပ်နိုင်ဘူးမိဘကပါဇက်သေးတီရောက်တဲ့တီအောင်အစားအသောက်ကိုထည့်ပေးရတခြားလည်းပဲသူ့ကိုယ်ကြီးကိုတာကိစ္စတန့်ရှင်းလို့ဘာလို့အစားမိဘကပဲလုပ်ပေးရနည်းနည်းလေးအသက်ကြီးလာပြီဆိုရင်အစားအသောက်ကိုသူ့လက်နဲ့သူယူပြီးတော့စားလို့ရပြီအဲ့လိုခါမှသူ့ဟာသူယူပြီးစားပါပြီတော့နော်ကျန်တဲ့ကိစ္စလည်းပဲဒီလိုပဲသူ့ဟာသူလုပ်လို့ဖြစ်တဲ့ကိစ္စမှမများဘူးသူ့ကိုလှုပ်ခွင့်ပေးပါလှုပ်ခိုင်းပါမလှုပ်တတ်သေးရင်လည်းပဲကိစ္စမရှိဘူးလုံရင်းနဲ့သူ့ဟာသူတတ်သွားမှာပါနော်အဲ့တော့ချစ်လွန်းလို့ဆိုပြီးတော့ဘာမှလုပ်ခင်မပေးလို့ရှိရင်ဘာမှလုပ်တတ်မှာမဟုတ်ဘူးเนาะအဲ့တော့လမ်းလျှောက်တတ်တဲ့အွယ်ရောက်ပြီဆိုရင်လည်းပဲလမ်းလျှောက်ပါစေချီမထားပါနဲ့တတ်နေတဲ့လောက်လျှောက်ခွင့်ပေးရမယ်သားသမီးကိုချစ်လွန်းလို့လမ်းလျှောက်ခွင့်မပေးလို့ရှိရင်ဘာဖြစ်မလဲဆိုတော့ခြေတော့ဒီသိမ်းသွားလိမ့်မယ်เนาะလမ်းလျှောက်နိုင်မှာမဟုတ်တော့ဘူးအဲ့လိုပဲဒီချက်နည်းနည်းလေးကြီးလာပြီဆိုရင်ကလေးဆိုတာသူများလုပ်တဲ့လုပ်ကိုဝင်လုပ်ချင်တတ်တယ်เนาะအမေဖေပါလို့လို့သူတို့ကဝင်လှုပ်ချင်တယ်သူတို့လှုပ်ချင်တာကိုလှုပ်ခွင့်ပေးသင့်ပါတယ်နော်ကျမ်းမာရေးမထိခိုက်အောင်တော့သတိထားရမယ်ခြေလက်အင်္ဂါမထိခိုက်တော့အန္တရာယ်မရှိအောင်တော့သတိထားရမယ်နော်ကျန်တဲ့ကိစ္စဆိုရင်တော့လှုပ်ပါစေနည်းနည်းပါပါပျက်စီးသွားတာရှိလေကိစ္စမရှိဘူးဒါကသူနားလည်သွားမှာပါနော်အဲ့လိုသာသမီလှုပ်ရင်လွဲမှာမှားမှာစိုးလုံးလို့မိဘကကြီးအဆစရေရလိုက်လို့ပေးလို့ရှိရင်ဒီသားသမီးကကြီးလာတဲ့အခါမလောက်တတ်တော့ဘူးလှုပ်လည်းမလှုပ်ချင်တော့ဘူးကလေးလေးတွေကမွေးလာကတည်းကလှုပ်ချင်စိတ်ပြီးချင်တတ်ချင်စိတ်ကသူတို့မှပါပါတယ်မွေးရပါပါပဲတော့လှုပ်ရင်းနဲ့သူပြတ်သွားတာနော်အဲ့တော့သူတို့ကမေးရင်ငါမစိုးပြောပြရတာနော်အဲ့အမေးဖြေလို့ရင်းနဲ့ပဲသူတို့ပညာတက်သွားတာပါနော်အချို့မိဘတွေကသားသမီးကိုချစ်လို့တော့ဘာမှလှုပ်ခွင့်မပေးဘူးနော်ခမင်းတော်မှခုခပူတာကိုစားစီတယ်ဘုမို့အိမ်မှာလှုပ်ပေးမဲ့လူတွေချစ်တဲ့ခါမှာခိုင်းပြီးတော့သူ့အတွက်ဝေယဝစတယ်အကုန်လုံးလှုပ်ပေးတယ်နော်အဲ့ဒီကလေးတွေကကြီးလာတဲ့ခါမှာချက်ပေးမဲ့လူမရှိရင်ကိုခမင်းတော်ကိုချက်မစားတတ်ဘူးအပြင်သွားစရာရှိရင်မိဘတွေကလိုက်ပို့တယ်နော်ဒီရန်ကုန်မှာရှိတယ်နေရာတကာကိုလိုက်ပို့ပေးတယ်လိုက်ပို့ပြီးတော့အဲ့ဒီကလေးကအိမ်ကလူကြီးပြောက်မပါရင်တယောက်တည်းဘတ်စကားစီးပြီးတော့ဘယ်မှမသွားတတ်ဘူးနော်သူကအမှန်တန်ကြင်မြောင်းသွားတာနော်အိမ်ထဲကနေအိမ်ပြင်ကိုတယောက်တည်းထွက်မှာအမှန်တန်ကြောက်တဲ့ကလေးဖြစ်လာတယ်တကယ်ရှိတဲ့ကလေးတယောက်ကြောင့်ပြောပြတာနော်အဲ့တော့မိဘတွေအနေနဲ့ကတော့တွေးမှာပေါ့ငါတို့ကချစ်လွန်းလို့နော်သူသွားကျင်ငါတို့အစင်သိမ့်လိုက်ပို့တာပဲဒါပေမဲ့အဲ့ဒါလိုအစင်သိမ့်လိုက်ပို့မဲ့လိုက်ပို့ပေးမဲ့လူမရှိတဲ့ခါမှာဒီကလေးကဘယ်နဲ့နေလဲဒုက္ခအများကြီးရောက်နေတယ်နော်ဘာနဲ့ဥပမာတူလဲဆိုရင်တော့ငါကလေးတောင်ကိုချစ်လွန်းလို့နော်လောင်ရင်နဲ့ထည့်ထားပြီးတော့အချိန်မှန်မှန်သူ့ကိုစားစရာတွေပေးမယ်နော်ရစ်တက်တယ်ကလေးတယောက်သူ့အိမ်မှာလောင်ရင်လေးတည်းမှာငါကလေးနဲ့ကောင်ထည့်ထားတာတွေ့တယ်နော်အချိန်မှန်မှန်နေ့တိုင်းရေတောင်ချိုးပေးတယ်သူ့လောင်အိမ်လေးကိုလည်းပဲနေ့တိုင်းရေနဲ့တေချာတန်းရှင်းအောင်ဒက်တောဆပ်ပြားရင်းနဲ့ဆေးပေးတယ်အစားတော့လည်းပဲကောင်းပြီဆိုတဲ့အစားအစာတွေကျွေးပေးတယ်နော်ဒါပေမဲ့ငါကလေးကအဲထဲမှာဟိုပြန်လိုက်ဒီပြန်လိုက်နေတပည့်တရာလောက်ပဲသူပြန်နိုင်တယ်။သူ့မှာပြန်စရာငယ်မြေရလောက်ပဲရှိတယ်နော်။အဲ့တော့ဒီကဲကလေးကိုငါချစ်လွန်းလို့ပါလို့ပြောမှနော်။ညက်ကလေးဘက်ကနေကိုချင်းစားပြီးတွေးကြည့်စမ်းပါ။ဘယ်နဲ့များနေမလဲ။နော်။အပြင်ကိုလွတ်လိုက်ရင်သူအန်ဒရယ်တွေ့သွားမယ်။ဒါကြောင့်ငါအပြင်ကိုမလွတ်တာပါလို့ပြောမှနော်။ဒါပေမဲ့ညက်ကလေးဘက်ကကိုချင်းစားပြီးတွေးကြည့်ရင်ဘယ်နဲ့နေမလဲ။နော်။သူ့ကိုအနောင်ဖွင့်နေထားတယ်။ထောင်ချထားတာပဲနော်။တကယ်ချစ်ရမရောဘူး။အဲ့ဒီချစ်တယ်ဆိုတာကအမှန်တော့ကိုယ့်ဘုံကိုချစ်တာဖြစ်နေတယ်နော်။သူကနားမှာရှိနေတာလေးကိုငါလိုချင်တယ်။သူပြန်မှမသွားရဘူး။ငါသူ့အတန်လေးကိုကြားနေချင်တယ်။သူ့ကအများအားမြင်နေချင်တယ်နော်။လွတ်ပေးလိုက်လို့ရှိရင်သူထွက်သွားမယ်။သူ့အတန်လေးကကြားမှာမဟုတ်တော့သူ့ကမြင်ရမှာလည်းမဟုတ်တော့။ဒါကြောင့်သူ့ကမလွတ်နိုင်ဘူး။ဒီလိုတွေးမှနော်။အဲတချို့မိဘတွေလည်းအဲ့လိုများတွေးကြသလားမသိဘူးနော်။သားသမီးကိုဘယ်ကိုမှသွားခွင့်မပေးဘူးနော်။အင်တန်ချုပ်ချယ်အဲ့တော့ချုပ်ချယ်လွန်းတာဟာချစ်ရမရောက်ဘူး။တရားကြီးတောက်စပြောပြတယ်။သူ့မိဘတွေကသူ့ကိုရေကူးဖို့ခွင့်မပေးဘူး။နော်ရေနဲ့မှကြောက်လို့အခုသူအသက်50ကျော်ပြီရေမကူးတတ်ဘူး။နော်အဲ့တော့ဒီနေ့ရေချောင်းခီးသွားလို့မတော်တဆလှေလို့ဘာလို့မှောက်သွားရင်ဒီဘက်နဲ့လို့နော်အဲ့တော့သားသမီးကိုချစ်တယ်ဆိုရင်သူ့မှာရနိုင်တဲ့အရေးချင်းမှန်သမျှအများများရလာအောင်သူ့ကိုအခွင့်အရေးပေးရမယ်နော်မချုပ်ချယ်ရဘူး because it has many facets love is difficult to define အဲ့တော့မြတ်တာမှာ ူကမျက်နှာစာတွေအများကြီးရှိတယ်နော်ကြောက်မြဲ့နာရီတစ်ခုကိုတွေးထားရင်သူ့မှာမျက်နှာပြင်လေးတွေအများကြီးရှိတယ်အဲ့ဒါကိုပဲ reflect လို့ခေါ်တယ်နော်အဲ့တော့မေတ္တာမှာမျက်နှာပြင်တွေအများကြီးရှိလို့သူက reflection လည်းပဲအမျိုးမျိုးလာနေတာနော်အကြောင်းသူ့ကို define လုပ်ရတာခက်ပါတယ်ဥပမာဆိုတော့မိဘနဲ့သားသမီးချစ်တဲ့မေတ္တာကတစ်မျိုးနော်မောင်နှမချင်းချစ်တဲ့မေတ္တာကတစ်မျိုးနော်လူများချင်းချစ်တဲ့မေတ္တာကတစ်မျိုးတကယ်ချင်းချင်းချစ်တာကလည်းတစ်မျိုးနော်ဆရာတွေထိတာလည်းပဲတမျိုးဖြစ်ပြန်တော့အဲ့တော့မေတ္တာတွေကအမျိုးမျိုးဖြစ်နေတော့ define လုပ်ရတာခက်တယ်နော်ဒါပေမဲ့အဲ့ဒီမေတ္တာတွေအားလုံးမှာခြုံပြီးတော့ကြည့်လိုက်ရင်တူတဲ့အချက်ရှိပါတယ်နော်အဲ့ဒါဘာလဲဆိုတော့ပို့ပြီးတော့သိစဉ်တသိစဉ်ခြင်းတယ်တသိခြင်းတယ်နော်ကိုယ်ခြေတော့ပေါ်ကိုရက်တည်စဉ်ခြင်းတယ်နော်ကိုယ်ဉာဏ်နဲ့ကိုယ်ဆုံးဖြတ်ပြီးတော့ကိုယ်ဘဝကိုနေတတ်သွားစေခြင်းတယ်လွတ်လပ်သွားစေချင်တယ်။အဲ့ဒါမေတ္တာပဲ။နော် Love is difficult to define, no? It means different things to different people in different kinds of relationships. သစ္စာရေးပုံစံအမျိုးမျိုးမှာအတိတ်ပဲအမျိုးမျိုးပေါက်နေတယ်။အဲ့တော့ဗမာပြည်မှာတော့အသုံးများကြတာကြားဥပါလိမ့်မယ်။1500မေတ္တာတဲ့ပြောကြတယ်နော်။928မြစ်တာပြောကြတယ်အဲ့ဒီနံပါတ်တွေဘယ်လိုလုပ်ရလဲနော်အာယုန်ဒီအမျိုးမျိုးကိုနော်ဣဇ္ဇတတို့ဗဟိတတို့အတိတ်အနာဂတ်ပစ္စုပန်တို့အဲ့ဒါလိုကာလတွေနဲ့အာယုန်ဒီနဲ့ဣဇ္ဇတတို့ဗဟိတတတို့ဆိုတာတွေနဲ့အကုန်လုံးကိုမြှောက်လိုက်တာနဲ့1500ရလူတယောက်တည်းကိုအဲ့ဒီအမျိုးပေါင်း1500နဲ့ချစ်တယ်ဆိုတာမဟုတ်ပါဘူးနော်အမှန်တော့အဲ့ဒီ1500ဆိုတော့မေတ္တာကိုပြောတာမဟုတ်ကိလေသာကိုပြောတာနော်အဲ့တော့ကိလေသာ1500ဖြစ်ပုံကိုတွက်ပြထားတာရှိတယ်နော်928မေတ္တာဆိုတော့လည်းဒီလိုပဲအရာဒီတာအမျိုးမျိုးပုံကိုအမျိုးမျိုးအဲ့ဒါဒီအားလုံးကိုမေတ္တာပို့တဲ့ပို့နီး928မျိုးဖြစ်ပါတယ်တယောက်တည်းကို928နဲ့ဖြစ်တယ်ဆိုတာလည်းမဟုတ်ပါဘူးနော်အဲ့တော့တိတိလုံလုံနဲ့အတိတ်ပဲကောက်နေကြတာနော်အဲ့တော့တယောက်ကတယောက်ချစ်တယ်ဆိုတဲ့လူတွေမှာဘယ်လိုဖြစ်တယ်လဲနော်ချစ်တယ်ဆိုတဲ့စိတ်ဖြစ်တဲ့ကောင်ဘယ်လိုခံစားရလဲနော် They think of love in terms of having positive feelings for others တော့တယောက်ကိုချစ်တယ်ဆိုရင်သူနဲ့ပတ်သက်ပြီးတော့ positive feeling ဖြစ်တယ်နော်စိတ်ထဲမှာကောင်းတဲ့ခံစားမှုတွေဖြစ်လာတယ်နော်သူ့ကိုမြင်လိုက်ရရင်ပျော်တယ်နော်ချစ်တဲ့သူကိုမြင်ရရင်ပျော်တယ်နော်မောင်လေးဒီကိုမြင်ရရင်ဆေးဆိုးတယ်တခြားစီပဲနော်အဲ့တော့ပြီးတော့သူ့ကိုကောင်းစေခြင်းတယ်နော်သူ့ကိစ္စလေးတွေကိုအများကြီးဆောင်ရွက်ပေးခြင်းတယ်နော် of taking care of others နော်သူ့မှာအခက်အခဲရှိရင်အကူအညီပေးစေခြင်းပေးခြင်းတယ်သူ့ကိစ္စလေးဆောင်ရွက်ပေးခြင်းတယ် and of self sacrifice နော်သူ့နဲ့ပတ်သက်ပြီးတော့ကိုယ့်အကျိုးကိုအနည်းနာခံပေးလိုက်တယ်နော်တော့မိဘတွေကသားသမီးတွေအများကြီးနဲ့နာခံပါလေနော်ကိုမစားဘဲနဲ့သားသမီးကိုကြွေးတယ်နော်ကို့ဘဝကြီးဘဝကြီးတချို့ကိုခဏမေးဖက်ထားပြီးတော့သားသမီးတွေရဲ့ဘဝကြီးဘဝကြီးအတွက်ကိုဆောင်ရွက်ပေးလိုက်တယ်နော်အဲ့လိုအဲ့တော့ self sacrifice ဆိုတာလည်းပဲမေတ္တာရဲ့အတွင်တန်တမျိုးပါပဲနော်အကောင်အထည်တမျိုးပါ These aspects of love are undoubtedly important parts of the picture အဲ့လိုနော် positive feeling ဆိုတဲ့သူ့အမြင်ဝန်တာတာလို့ပြောတာလို့နော်ဖြစ်တာလို့သူ့ကိုတိစရိအမြင်မြင်ဆောင်ရွက်ပေးတာလို့သူ့အတွက်အနစ်နာခံတာလို့ကမေတ္တာရဲ့အရေးပါတဲ့အတွင်တန်းဖြစ်ပါတယ်တဲ့ but they do not always remember what they do not always remember is that at its highest love is more closely aligned with realism than with feelings ဒါပေမဲ့မေတ္တာအမြင်ဆုံးဆင်းရောက်တဲ့ခါမှာตัวขันธ์ไม่เข้าတော့ဘူးเนาะบาผิดตัวมั้ยอติญญาณเนี่ยล้าเลยพี่တော့အကောင်းဆုံးအသင့်တော်ဆုံးဖြစ်အောင်ဆောင်ရွက်ပေးတာကိုဗက်မေတ္တာလို့ခေါ်တာเนาะအကျိုးကိုလိုလားခြင်းခံစားမှုမဟုတ်တော့ဘူးเนาะအကျိုးကိုလိုလားခြင်းဆိုတာအติญญาณဖြစ်သွားပြီเนาะခံစားခြင်းမဟုတ်ဘူးGenuine love wants what is best for the other. ဆိုတော့တကယ်စိတ်မှန်တဲ့မေတ္တာကသူ့အတွက်ဘယ်ဟာအကောင်းဆုံးလဲဆိုတာကိုလိုလားတယ်နော်ကိုယ့်အတွက်ဘယ်ဟာအကောင်းဆုံးလဲလို့ပြောတာမဟုတ်ဘူးနော်သူ့အတွက်ဘယ်ဟာအကောင်းဆုံးဖြစ်မလဲအဲ့ဒါလိုလားတာနော်အဲ့တော့တိကျပြန်စဉ်းစားကြည့်တရားကိုချစ်တယ်ဆိုတဲ့ခါမှာကိုယ့်ကိုပြန်မေးကြည့်ပါငါသူ့အကျိုးကိုတကယ်လိုလားတာဟုတ်ရဲ့လားနော်သာသမီကိုချစ်လို့လို့ခွဲသွားမှကြောက်နေတာအကျိုးကိုတကယ်လိုလားရရောက်တယ်တော်မိဘကသာသမီကိုအားကိုးရတာလည်းရှိတယ်သာသမီကမိဘကိုအားကိုးရတာလည်းရှိပါတယ်နော်အဲ့တော့ဒါကိုတော့ပြစ်ပယ်လို့မဆိုချင်ပါဘူးဒါပေမဲ့အချိန်ရသာသမီကခွဲသွားတဲ့ခံမျိုးမှာဖွင့်ပြနိုင်ရမယ်ဖွင့်လို့နိုင်ရမယ်နော်အကယ်၍သာသမီကသူ့ညာနဲ့သူဆုံးဖြတ်ပြီးတော့ကောင်းတယ်လို့ထင်တာတခုကိုလုပ်တဲ့ခါမှာဖွင့်ပြနိုင်ရမယ်နော်အဲ့တော့ခေတ်ကာလလျောက်အချိန်တွေအမျိုးမျိုးပြောင်းလဲသွားနေအချိန်တွေပြောင်းလဲသွားသလိုဘဝနေပုံထိုင်ပုံတွေအရလည်းပဲအမျိုးမျိုးပြောင်းလဲသွားနေတယ်နော်ရှိခေတ်ကနေပုံထိုင်ပုံနဲ့အခုခေတ်နေပုံထိုင်ပုံကမတူတော့ဘူးနော်အဲ့တော့ခေတ်ကာလကိုနားလည်ပြီးတော့သူ့အတူအခြေအနေအရအစဉ်ပြေဆုံးဖြစ်အောင်နေတတ်သွားဖို့သူ့ကိုအထောက်အပံ့ပေးရမယ်နော်ဥပမာရိုးလေးတစ်ခုဆိုပါတော့ရှိခေတ်ကမင်းကလေးတွေကအိမ်ထဲမှာပဲနေတယ်အိမ်ပြင်မထွက်ကြအိမ်ကနဲပါတယ်အပြင်ကိုသွားကြတယ်နော်အခုခေတ်သောနေရခေကလာရနော်မိခေးတွေလည်းပဲယောက်ျားလေးနဲ့တန်းတူအပြင်ကိုသွားရတယ်အလုပ်လုပ်ရတယ်တချို့ဆိုရင်တယောက်တည်းတောင်မှနိုင်ငံသားအထင်အောင်သွားလိုက်ရမသွားလို့မှမဖြစ်ဘူးနော်အဲ့တော့ခေအချိန်နေရအဲ့ဒါလိုဖြစ်နေတာကိုသိပြီးတော့နားလည်ပြီးတော့သူတို့ကအဆင်ပြေအောင်ဆိုပြီးတော့ကြိုတင်ပြီးတော့အသိဉာဏ်ကြီးကြီးနဲ့ဟိုပြင်ဆင်ပေးလိုက်မှသာတကယ်ချစ်ရရောက်လိမ့်မယ်နော်အဲ့တော့ဒီကကြီးတယောက်ဥမာသားသမီးတွေအများကြီးရှိပါတယ်သမီးတွေများတယ်သာသမီတွေကိုချေလွန်လို့အိမ်မှာပဲထားတယ်ကျောင်းကလည်းလိုပဲခုနပြောလိုကားနဲ့ပဲပြုပေးတယ်နော်အဲ့ဒီသမီးတွေကဘွဲ့ရတယ်နော်ဘွဲ့ရတော့အဖေကအသက်60လောက်ကြီးပြီပင်စင်ယူတော့မှာနော်အဲ့တော့တနေ့တနေ့ကြာရင်တော့ငါအဖေပင်စင်ယူတော့မှာအဲ့ဒီချိန်ကြာရင်တော့ပုံပြစီတွေကများလွန်လို့စာဝန်ကြီးတွေအခက်အခဲရှိမယ်မလို့တော့အလုပ်လုပ်မှဖြစ်မယ်လို့ကလေးတွေကတွေးလာတယ်နော်တွေးလာပြီမဲ့အပြင်ကမသွားရဘူးကြောက်တယ်မနေ့လို့ဒါပေမဲ့တနာစရာကောင်းတာတော့အဲ့ဒါလိုအပြင်ကမသွားရတဲ့သမီးဟာနိုင်ငံသားဖြစ်အောင်တယောက်တည်းသွားလိုက်ရတယ်။နော်အချိန်ရမသွားလို့မဖြစ်ဘူး။နိုင်ငံသားလည်းရောက်ရောရောက်တဲ့နေ့ကစပြီးတော့ချက်ချင်းအိမ်ကိုဖုံးဆက်တယ်။ဖုံးဆက်ပြီးတော့ငိုတော့တာပဲ။သူကြောက်လို့နော်အားငယ်လို့နော်ဖုံးဆက်ရင်လည်းငိုတော့တာပဲ။ဒါပေမဲ့တော်ပါသေးတယ်။အဲ့ဒီမှာမိတ်ဆွေကောင်းနေနဲ့အတူတူနေရလို့နည်းနည်းလေးသူ့မှာဖြေးသားတယ်အခုတော့နေသားနည်းနည်းကြာသွားလို့အဆင်ပြေလို့ကြားပါတော့နော်အဲ့တော့ခေအချိန်ကြီးရဖြစ်ပေါ်နေတာတွေကိုနားလဲပြီးတော့သာသမီတဲ့ကြိုတင်ပြင်ဆင်ပေးရမယ်အဲ့လိုကြိုတင်ပြင်ဆင်ပေးမှမိတ္တာလို့ဆိုနိုင်မယ်နော် Love wants the beloved to become strong and independent မိတ္တာဟာကိုချစ်တဲ့သူကို strong ဖြစ်လာအောင်အားကောင်းလာအောင်လုပ်ပေးခြင်းနဲ့နော် independent လွတ်လပ်လာအောင်လုပ်ပေးခြင်းနော်အဲ့တော့ကိုယ်ခြေတော့ကိုယ်ရည်တည်နေတဲ့သူကိုယ်အသိဉာဏ်နဲ့ကိုယ်စဉ်းစားနေတဲ့သူဆုံးဖြတ်နေတဲ့သူသွားရဲလာရဲပြောရဲဆိုရဲလုပ်ရဲကံရဲတဲ့သူအဲ့ဒါလိုဖြစ်လာအောင်လုပ်ပေးခြင်းနဲ့နော်ဒါတော့အိပ်ပြေပြောင်းပြန်ကောက်လိုက်ရင်ဘာဖြစ်မလဲဆိုတော့ကိုယ့်ပုံမှာမိခိုးနေအောင်နော်ကြောက်တတ်အောင်အားငယ်တတ်အောင်လုပ်နေမယ်ဆိုရင်ချစ်ရမရောက်တော့ဘူးနော်အဲ့တော့ကိုယ်တနည်းအားသွားမစလဲမသွားနဲ့မသွားနဲ့ဘာဖြစ်မယ်ညာဖြစ်မယ်နော်၆တက်တယ်နော်ဘယ်ဟာဖြစ်မယ်တခုလောက်တော့မဆိုနေလို့လို့ဖြစ်မှာမဟုတ်ပါဘူးနေစမ်းပါမိဘတွေလုတ်ပြတာအေးအေးဆေးဆေးလက်ခံလိုက်စမ်းပါနော်ချစ်လုံးလို့ဆိုပြီးတော့အဲ့ဒါလိုပိတ်ပင်တားဆီးတတ်တယ်ကိုယ်ကကြီးပဲလုတ်ပြတတ်တယ်နော်ကို့ဘုံမှာမိခိုးနေအောင်အားကိုးနေအောင် dependent ဖြစ်နေအောင်မသိမသာလုံးမိလို့တယ်နော်ရှိတယ်အဲ့လိုမိဘတွေတော်တော်များရှိတယ်နော်အဲ့တော့ကြီးလာတဲ့ခါမှာတာသမီးကသူ့အားသူ့ကိုလို့မရတော့မိဘကိုပဲတက်လုံးမိခိုးပြတော့ပဲနေရတော့မှာနော်အဲ့တော့တတိဆိုတာငငယ်ရဲကတဖြည်းဖြည်းချင်းမွေးယူပါလေနော်ငငယ်ရဲကတတိမရှိခင်နဲ့ကြီးလာကမှချက်ချင်းအဲ့ဒီတတိကိုမွေးပါစေလို့မရတော့ဘူးနော်ဦးကျိုးစလို့ဖြစ်သွားတာ And even if it means he must withdraw from the other's life နော်တခါတလေကိုကသူ့ဘဝထဲမှာနေရာတွေအပြည့်အကြီးဝင်ယူထားတာနော်အဲ့တော့ဒီကလေးကတဖြည်းဖြည်းတဖြည်းဖြည်းအသက်ကြီးလာပြီဆိုရင်အဲ့ဒီကိုယူထားတဲ့နေရာကိုတဖြည်းဖြည်းတဖြည်းဖြည်းရှော့ပေးရတော့မယ် သာသမီးရဲ့ဘဝတွေမှာနေရာအပြည့်ထားလို့မဖြစ်တော့ဘူးနော်သူ့ဘဝနဲ့သူဖြစ်ရတော့ကိုယ်စိတ်နဲ့သူ့ကိုယ်နေသွားလို့မဖြစ်တော့ဘူးသူ့စိတ်နဲ့သူ့ကိုယ်နေသွားရတော့မှာနော်အဲ့တော့ကလေးတွေရဲ့ဘဝကိုသင်ချာကြည့်နည်းနည်းလေးကြီးလာပြီဆိုတော့ねသူတို့ကိုယ်တိုင်လှုပ်ချင်တယ်နော်အေးစားတာတောက်တာစားဇွန်လေးပကလေးနဲ့ပေးလိုက်ရင်သူတို့ကသူစားကြည့်တယ်တွားစရာရှိရင်သူတို့ခြေထောက်နဲ့သူတို့တွားကြည့်တယ်နော်ဒီထက်နည်းနည်းကြီးလာပြီဆိုရင်အခုတစ်ပြင်း14နှစ်15နှစ်လောက်အရွယ်လောက်ရောက်လာပြီဆိုရင်လူကြီးဆန်းကျင်လာတယ်နော်မိဘတွေပြောတိုင်းနားမထောင်ကျင်ဘူးနော်လည်းအာခံကျင်တယ်လို့ဆိုရမှာနော်မိဘတွေကတော့အမှန်တော့အာခံကျင်တယ်လို့အတိတ်ပဲကြောက်တယ်တကယ်တော့အာခံကျင်တာမဟုတ်ပါဘူးသူလူကြီးဖြစ်ချင်တယ်သူလွတ်လပ်ချင်တယ်ဒါသဘာဝပဲဒီနေ့မိဘတွေမရှိတော့တဲ့ခါမှာသူအာသူကိုပြတော့နော်သူအသိဉာဏ်နဲ့သူစဉ်းစားပြတော့ဆုံးဖြတ်ပြတော့သူစာဝန်ကြီးသူမိသားစုရဲ့စာဝန်ကြီးကိုသူကသူလွတ်သွားရတော့နော်အဲ့ဒါကိုဘယ်အချိန်ကစပြီးတော့ပြင်ဆင်ရလဲဆိုတော့အဲ့ဒီ selling ကနေအရွယ်ကစပြီးပြင်ဆင်ရတာ။အဲ့တော့မိဘကဒါကောင်းနေဆိုရင်သူကဒါမကောင်းဘူးလို့ပြောချင်ပြောမှာပဲ။မိဘကမသွားနဲ့ပြောရင်သူသွားချင်သွားမှာပဲ။ဒီလိုဖြစ်လာတာနော်။အဲ့ဒါကသူ့ရဲ့ independent ကိုသူရအောင်ကြိုးစားနေတာနော်။လောင်းမိုးမှုအောက်ကနေလွမြောက်ဖို့သူကြိုးစားနေတာနော်။ဒါဟာအင်မတန်တဘာဝကြောက်နော်။အင်မတန်ဖြစ်သင့်ပါနော်။ဖြစ်သင့်တယ်ဆိုလို့ဒီဖုံးဖုံးကမိဘကိုအာခန္ဓာကောင်းတယ်လို့ပြောနေတယ်လို့မြင်စနေနော်သူလွတ်လပ်မဟုတ်ဘူးသူရှာနေတာကိုကောင်းတဲ့နီးနဲ့အထောက်ကူပေးလိုက်ပါနော်တကယ်စဉ်းစားတက်လာတကယ်သွားရဲလာရဲအောင်နော်သွားတဲ့မသွားတဲ့စဉ်းစားတက်အောင်ဆုံးဖြတ်တက်အောင်သွားရဲလာရဲအောင်ပြောရဲဆိုရဲအောင်နော်သင်ပေးပါအဲ့လိုသင်ပေးလို့မှတ်တာမေတ္တာဆေးလို့ပြောလို့ရမှာနော်စိတ်မချလို့မယုံကြည်လို့သောယမလာရဲ့ကိုလုံးနေလို့ရှိရင်မေတ္တာစိတ်မဟုတ်တော့ဘူးနော် Real love is never used to take away from others what they would not otherwise freely give နော်မေတ္တာဆိုတာဟာသူကလူလူချင်းချင်းနဲ့မပေးဘဲနဲ့ဘာကုန်းမှမယူဘူးနော်အတင်းယူလို့မရဘူးတောင်းယူလို့လည်းမရဘူးနော်သူ့သဘောနဲ့သူလက်လက်လက်လက်ပေးမှသာရနိုင်ကြတာဖြစ်တယ်နော်အဲ့တော့တချို့ကဟိုကိုကသူ့တခုခုလှုပ်ပေးတယ်နော်လှုပ်ပေးပြီးတော့ကို့ကိုပြန်ချစ်တာမျိုးမျော်လင့်တယ်နော်မျော်လင့်လို့ तू ကပြန်မချစ်တဲ့ခါဘယ်နဲ့လှုပ်လဲ तू စိတ်ချင်းအောင်ပြန်ပြောတာပဲနော် guilt ဖြစ်အောင်ပြောတယ်နော်ယေရှုမသိဘူးစသည်ဖြင့်အဲ့လိုချစ်အောင်ပြောတတ်တယ်နော် love outweighs a lack of responseတကယ်ချစ်တဲ့မေတ္တာဟာသူ့ဘက်ကတုံ့ပြန်မှုမရှိလည်းပဲအဲ့ဒီမေတ္တာကဆက်လက်ပြီးတော့ရှိနေဦးမှာပဲတည်တတ်နေဦးမှာပဲနော်အဲ့တော့မိဘမှာလည်းပဲဒါမျိုးကျွမ်းတတ်တယ်ဆရာတပည့်တွေမှာလည်းပဲဒါမျိုးကျွမ်းတတ်တယ်နော်ငယ်ရွယ်တဲ့လူတွေဆိုတာအသိဉာဏ်နှုတ်နယ်တဲ့အတွက်ကြောင့်မိဘတွေရဲ့မေတ္တာကိုသူတို့ပြည့်ပြည့်စုံစုံသိနိုင်မှာမဟုတ်ဘူးနော်သိနိုင်မှာမဟုတ်တဲ့အတွက်ကြောင့်မိဘကိုမိဘမျောလင်းတဲ့လောက်ပြန်မတုံ့ပြန်နိုင်ဘူးနော်မတုံ့ပြန်နိုင်ပေမဲ့မိဘတတိမမေတ္တာကိုချက်ပြီးတော့ထားသွားရအောင်ပါပဲ။ဆရာဆိုတဲ့သူပဲဆရာကြီးရဲ့ကျေးဇူးကိုတပည့်တွေကအပြည့်အဝမသိနိုင်ဘူး။နော်။ငယ်သေးတဲ့လူတွေကိုယ်ကတိုင်ကဆရာဖြစ်လာတဲ့အခါကြားမှဒါကိုပြည့်ပြည့်ဝသိနိုင်တယ်နော်။အဲ့တော့သူတို့ကမသိတတ်လို့ကိုယ်ကမတုံ့ပြန်လည်းပဲကိုကပဲသူ့ကိုသူတို့ဘုံမှာချက်ပြီးတော့မေတ္တာကိုထားသွားရအောင်ပါပဲနော်။အေးငါတို့ကျေးဇူးကိုမှသူတို့မသိတာပဲ။သူတို့ဘုံမှာမေတ္တာထားနေလို့ဘာထူးမှလဲဆိုတော့ကိုမြတ်တာကိုအဲ့လိုရုပ်သိမ်းလိုက်မယ်ဆိုရင်တကယ်ချစ်ရမရောက်ဘူးနော်အဲ့တော့ selfishness ငယ်တဲ့လူတွေကအများသောအားဖြင့် selfish ဖြစ်ကြပါတယ်နော်အင်တန်တော်ဘာကြပါလဲဒါလည်းပဲနော်သူတို့အကျိုးကိုသူတို့ပို့ပြီးလိုချင်တယ်နော်သူတို့လိုချင်တာတခုသူတို့အများဆုံးပဲသိတယ်သူတို့ကဘာလိုချင်လဲဆိုတာသူတို့အပြည့်အဝမသိနိုင်ဘူးနော်အဲ့တော့မိဘမှာဘယ်လိုခံစားရလဲမိဘမှာဘယ်လိုအခက်အခဲရှိလဲဆိုတာသားသမီးကမသိဘူးတချို့သားသမီးကပူဇော်တယ်နော်ဟိုတနေ့ကပဲတရားကြီးတော့ဘယ်လိုပြောလဲဆိုတော့သမီးကပူဇော်တယ်တဲ့အဖေကားကြီးကဟောင်းနေပါပြီဒီကားကြီးကိုရောင်းပြီးတော့အစ်စ်ဝယ်ပေးပါအဖေခင်ဗျာမရှိမဲ့ရှိမဲ့ပက်ဆံလေးတွေချစ်ချို့ပြီးတော့အဲ့ဒီကားဟောင်းကိုရောင်းပြီးတော့ကားအစ်စ်ကိုရောင်းဝယ်ပေးရနော်မိဘမှရှိတယ်မရှိဘူးတို့တိတ်မစဉ်းစားနိုင်ဘူးနော်ဒါပေမဲ့မိဘကချစ်တော့တို့ဆောင်ရွက်ပေးလိုက်တာပဲနော်အဲ့တော့သားသမီးတွေရဲ့မတိတတ်မှုကိုနမဲ့ရဲ့မတိတတ်မှုကိုမိဘတွေဆရာသမားတွေကညံကြီးကြီးနဲ့မေတ္တာကြီးကြီးနဲ့ခွင့်လွှတ်နိုင်ရမယ်နော် punish me lower, no? Kuno na yam. Lai leon and dao lai leon, eh? Lai ma leon and dee, say yaw, no? Na leon, teacher, suni beer. Or I'm out there, then cut a shi on bureau, jaw on bureau, magoma. And it cannot be taken back. Nidau, yang yu lai lu miau. Yang yu zin lu miau. Zumbiago, the get chi yu mai, eh? A mere amateur. Soon he lets you omar. If it can be, it is not love. Okay, if you let you yard it soon, and I'm a damn hoop. Hello, Edlu, the game you got, you know, chipped at it today. We have, no, the promos in Siazamari, them are alone, alone, me that Guna, Gide, Siazamari, not to do Nigeria. A man be honest. သူတို့ ਨੇ အတူတူနေခဲ့ရလို့ပဲ။အော်မေတ္တာဆိုတာဘယ်လိုပါလားဆိုတာ။နည်းနည်းနားလည်းပြောခံစားလို့ရလာ။အရင်တော့ကတော့ဘယ်သူ့အပေါ်မှာဖြစ်ဖြစ်မယုံသင်္ကာတဲ့စိတ်နဲ့ပဲဆက်ဆံခဲ့တာပဲ။သူတို့အကြိုက်ကိုလိုက်နေသေးသေးတော့ငါ့ကိုချင်းနေအောင်မှာပဲ။ဒီနေ့သူတို့အကြိုက်ကိုငါမလိုက်နိုင်တဲ့ခါမှာငါ့ကိုမိုးမှာပါ။နော်ပြစ်ထားတော့မှာပါလို့အဲ့ဒါလိုအမြဲတမ်းတွေးခဲ့တယ်နော်။ဒါပေမဲ့တကယ်မေတ္တာကြီးမားတဲ့ဒီကမောရဲ့ဆရာသမားရဲ့အတူတူနေခဲ့တဲ့ခါမှာသူတို့အကြိုက်ကိုမလိုက်လဲပဲသူတို့အရင်တိုင်းပဲခုပုံမှာမေတ္တာစေတနာအပြည့်နဲ့လူလူညံ့ညံ့ကြီးကြီးလေးလေးဆက်ဆံနေတာကိုတွေ့ရနော်တကယ်ပြောရင်တော့ဒီကမောရဲ့ဥပဒေဆရာတော်ကြီးပဲနော်သူ့စကားကိုလည်းဒီကမောကတစ်ခါတလေပဲနားထောင်များတော့အဖြစ်နားမထောင်နော်သူကဒီမှန်နေဆိုကမောကဒီမှန်မနေခြင်းမှုဆိုတနေရာသွားတာနော်အမြဲတမ်းလိုလိုလေးရှိတယ်ပြောရမယ်ဆိုရင်ဒီဖုံးဖုံးကငယ်လေးတွေကတော်တော်ကို rebellious ဖြစ်တယ်ကိုကြိုက်တာကိုဇွတ်လို့လေးရှိတယ်အဲ့လိုဇွတ်အတင်းကြီးအလုပ်ခဲလို့လည်းပဲမှားခဲ့တာတွေလည်းများလာပါဘူးနော်ဒါပေမဲ့လည်းတော်တော်တော်ပါသေးတယ်မှန်တာတစ်ခုတော့လုံးမိသွားတယ်အဲ့ဒါပါလဲဆိုတော့တရားအထုတ်ဖြစ်သွားတယ်ဒါလည်းပဲဇွတ်လို့တာပဲနော်မလုံနဲ့ဆိုတော့ကြားထဲကလုံတာပဲအဲ့တော့မြတ်တာကြီးမားတယ်သူဆိုရင်သာသမီရဲ့အမားတပည့်ရဲ့အမားကိုတိခဏနိုင်ရမယ်ခွလွတ်နိုင်ရမယ်ဆွေးနွေးပေးရမယ်နော်သူ့အမားလည်းကသူသင်္ကန်းစာရပြီးတော့သူတဖြည်းဖြည်းမှန်သွားမှာပါနော်အဲ့တော့သူ့ကိုအတင်းကျပေးပေးလို့ရှိရင်သူမစင်းစားတော့ပဲနဲ့တမင်တကာမကြိုက်တော့လို့လို့ရှိနော်တချို့လူငယ်တွေတချို့သာသမီတွေဟာသူတို့လုပ်နေတဲ့ကိစ္စမှားတယ်ဆိုတာကိုသူတို့သိတယ်နော်ဒီလောက်ညံမတုံးပါဘူးသူတို့သိတယ်နော်ဒီရဲ့နဲ့သူတို့ဇွတ်လောက်တယ်။ဘာဖြစ်လို့လုပ်လဲဆိုတော့မိဘကမလုပ်နဲ့ဆိုလို့ကိုလုပ်တာပဲ။နော်။သူတို့ခိုင်းတာကြီးပဲငါတစ်သလုံးလုပ်နေရတာမလုပ်နိုင်တော့ဘူး။နော်။ကိုယ်လမ်းမှုကိုရှာကျင်တာနဲ့ပဲတခါတလေဇွတ်အင်းကျလုပ်တယ်နော်။တပည့်တွေလည်းလူပါပဲနော်။ဆရာသမားတွေကဒါလုပ်ပါဆိုရင်တပည့်တွေကမလုပ်ဘူး။နော်။အမှန်တော့ဆရာသမားတွေပြောတဲ့ကိစ္စကောင်းမှန်းသူတို့သိတယ်။ဒီရဲ့နဲ့ပဲမလုပ်ဘူး။မဟုတ်တော့လောက်ရတယ်နော်အဲ့ဒါလို့လောက်တဲ့ကိစ္စတွေကိုသိပြီးတော့အပြစ်ဒဏ်ပြင်းပြင်းထန်ထန်ပေးလိုက်မယ်ဆိုရင်နာကြီးတဲ့စိတ်ဖြစ်သွားတယ်နော်အဲ့ဒီနာကြီးတဲ့စိတ်ဖြစ်သွားရင်ပိုပြီးတော့မဟုတ်တော့လောက်ချင်စိတ်များလာတယ်နော်ဟိုချီးတယ်မှာမလောက်နိုင်တော့မှကြွေရမှာတော့မကြိုက်တော့ဘူးလောက်ကူလောက်ဦးမှာပဲအခုလောငါလောက်တော့သူတို့ဘာတက်နိုင်တယ်လဲလို့စိတ်တရားကြိတ်ပြီးတော့အဲ့လိုမျိုးပြောတတ်တယ်ဟိုသဘောနဲ့ကြံ့နေတတ်တယ်နော်တော်တော်ခက်တယ်အဲ့ဒါဒီခါကြီးတယောက်နဲ့သူ့သားအကြောင်းဒီဘုံဘုံသိထားတာရှိတယ်နော်ဒီဘုံဘုံကလူတွေနဲ့ယဉ်ကျေးသွားရင်သူ့ဘဝအကြောင်းတွေအကုန်လုံးသိအောင်လုပ်တာဒီများအတွင်းရေးတွေဆက်စုတယ်လို့တော့မထင်သေးခြင်းဘူးနော်အဲ့ဒါဘယ်လိုဖြစ်လဲဆိုတော့ဒီဒကာကြီးကယာတိအမှန်ကြီးတယ်သူ့ဇနီးကလည်းပဲယာတိကြီးကြီးပဲနော်အမှန်ပညာတတ်တယ်ယာတိကြီးကြီးယာတိကြီးတဲ့လောက်အလောက်ကလည်းအမှန်များပါတယ်တူဒီတော်သားလေးတယောက်ရှိတယ်နော်သာသမီကတယောက်ပဲရှိတယ်မိဘတွေကအလုပ်များလုံးတော့ဒီကလေးကိုကလေးတိတ်နဲ့ပဲထားတယ်အမေဖေကရုံးကနေပြန်လာရင်ကလေးနားလာတော့9မိနစ်လောက်ခြီးလိုက်တယ်ပြောလိုက်ဆိုလိုက်တယ်ပြီးရင်ကလေးလေးနဲ့ထပ်ပြန်ထားခဲ့ပြီးတော့သွားပြန်တယ်ကလေးကိုခြီးမထားဘူးကလေးနဲ့မကစားဘူးကလေးနဲ့စကားတိတ်မပြောနိုင်ဘူးကိုယ့်အလုပ်နဲ့ကိုအချိန်ကုန်ကြတာလည်းသူတို့နဲ့လူရင်းပြောရမှာစင်ဒီကလေးကတဖြည်းဖြည်းကြီးလာပြီနော်ကြီးလာတဲ့ခါမှာဒီ14နှစ်ရွယ်ရောက်တဲ့ခါမှာလူငယ်ရဲ့သဘာဝတရားအောင်နဲ့ close kitchen ဟောအမှန်တန်ရင်းနှီးခြင်းကိုမြတ်တာတွေအများကြီးပေးခြင်းသူတို့ဆရာမြတ်တာတွေအများကြီးလိုခြင်း ငငယ်တော့ကတော့သူ့ဖာသာသူကစားနေမှာနော်ဆယ်နှစ်ကိုနှစ်ဆယ်နှစ်အရွယ်ဆိုရင်ဒီလောက်ကြီးမဆိုင်သေးဘူးသူ့ကိုကစားစရာစားစရာပေးထိုင်ရင်သူ့ကိုသူပြောနေတာပဲဒါပေမဲ့16နှစ်15နှစ်ရောက်လာရင်စိတ်ဓာတ်ကပြောင်းလဲလာပြီးတော့ရင်းနှီးခြင်းနဲ့စိတ်ဖြစ်လာတယ်အထူးသဖြင့်မိဘနဲ့ရင်းနှီးခြင်းတယ်နော်ဒါကိုမိဘတွေနားလည်ဖို့သိအရေးကြီးပါတယ်နော်သားသမီးကမိဘနဲ့ပုံပုံနဲ့နဲ့ရင်းရင်းနှီးနှီးသိပြောခြင်းပဲနော်တန်းတန်းမင်းမင်းနေခြင်းပါတယ်မိဘတွေရဲ့ဘဝကိုလည်းသူတို့ပြောပြတာသူတို့နားထောင်ခြင်းနော်ငယ်ငယ်တုန်းကအကြောင်းတွေဘာတွေပြန်ပြောပြရင်သိသဘောကျတယ်နော်အဲသူတို့အကြောင်းကိုလည်းပဲမိဘတွေကိုသိစေခြင်းပဲနော်ပြောပြခြင်းဒါပေမဲ့မိဘတွေမှာအလောက်ကများလုံးတော့အချိန်မပေးနိုင်ဘူးစိတ်မဝင်စားတော့ဘူးနော်အဲ့ဒီခါကျတော့ကလေးတွေကအထူးသဖြင့်တူဦးဒီသားဆိုဘယ်နဲ့နေလဲ lonely ဖြစ်နော်အင်မတန်လုံးကြီးဖြစ်တယ်။သူ့မှာအပြင်မှာပဲပေါ်ရှိတယ်။ငွေချင်းပဲပေါ်ရှိတယ်။နော်အဲ့လိုဖြစ်နေတဲ့အခါကျတော့ငွေချင်းနဲ့ပေါင်းရင်ငွေချင်းစီကပဲအသိဉာဏ်ရမှာနော်။ဆိုလူငယ်ဆိုတာလူကြီးနဲ့အပေါင်းအသင်းဖြစ်မှာ။ဒါမှလူကြီးစီကဘဝအတွေ့အကြုံအမျိုးမျိုးအသိဉာဏ်အမျိုးမျိုးရတာနော်။လူကြီးနဲ့ရင်းရင်းနှီးနှီးမဆက်ဆံတဲ့ကလေးဟာလေးနဲ့ပြည့်ရင်းကျက်တဲ့အသိဉာဏ်ကိုမရနိုင်ဘူး။နော်ဒါတွေက research တွေအများကြီးရှိပါတယ်နော်။အဲ့တော့လူကြီးဆိုတဲ့ထင်မှာအရေးကြီးဆုံးကအမေနဲ့အဖေနော်အရေးကြီးဆုံးပဲဒီအမေနဲ့အဖေနဲ့မှမရင်းနှီးရင်တခြားဘယ်သူနဲ့မှတကယ်မရင်းနှီးနိုင်တော့နော်အဲ့တော့ဒီကလေးကတစ်ဖြည်းဖြည်းအပေါင်းအသင်းမှားပြီးတော့ပြောရရင်တော့အခုခေတ်ဖြစ်လိဖြစ်တာရှိတဲ့ဝိရေစီဝါပဲပါသွားရောနော်သူပျော်ရွှင်မှုတာယာမှုတွေရှာရင်လည်းဝိရေစီဝါလုံးမိသွားရောနော်ပထမမှာတော့မိဘကမသိပါဘူးနော်မသိဆိုဒီကလေးကမှတေချာမှကဲမခတ်ဒီကလေးမှာနည်းနည်းပါးပါပြောင်းလဲနေပြီဆိုတာကိုတော့မှသူတို့မသိဘူးနော်။ပဝန်းကျင်ကကြည့်တယ်မိဘမသိဘူးနော်။အမှန်တော့သားသမီးနဲ့တကယ်ရင်းရင်းနှီးနှီးနေတဲ့မိဘဆိုရင်ကလေးရဲ့အမူအရာနည်းနည်းလေးပြောင်းတာနဲ့ပြောလို့ရတယ်။ဒီလိုချက် sensitive ဖြစ်တဲ့မိဘဆိုရင်မျက်နှာကြည့်လိုက်ကြတဲ့အတန်ဒီအတန်တားကိုနှောက်ထောင်းပြန်တဲ့သူတစ်ခုခုဖြစ်နေပြီဆိုတာသိနိုင်တယ်နော်။နော်။အဲ့တော့ဒကာကြီးတယောက်ဆိုဘယ်လိုပြောလဲဆိုတော့တော်ကြရင်သူ့ဖေကလက်ချာပေးပြီ။အဲ့ဒါငါဖေရဲ့စောက်ကြီးတွေကချက်ပြဘလောက်ဒါချက်ပြနံပါတ်6တည်းကလည်းချပါပဲနော်အဲ့တော့နားလဲအောင်ကြိုးစားဖို့လိုတယ်ကိုချင်းစားဖို့လိုတယ်နော်သူ့အတွက်ဥပ္ပရခံစားပေးဖို့လိုတယ်သူ့ဘာဖြစ်ချင်တယ်သူ့ဘာခံစားရတယ်သူ့ရဲ့မျက်မှောင်ချက်တွေသိဖို့လိုတယ်သူ့မှာအားငယ်တာကြောက်တာဆိုရင်ဒါတွေလည်းရှိတယ်ဒီချင်းကလည်းပဲကိုယ့်ကိုယ်ကိုမယုံရဲတဲ့အချင်းဖြစ်နေနော်အစွန်းစားလည်းပြချင်တယ်ယုံလည်းမယုံဘူးကိုယ့်ကိုမရဲဘူးနော်အဲ့လိုကမှနီးနီးကပ်ကပ်နေပြီးတော့ကိုယ်မလေးရင်းနှီးပြောမယ်ဆိုရင်လမ်းမမှန်းနိုင်ဘူးနော်အဲ့တော့ဒီကလေးကဝိစီဝဆွဲဆိုပေမဲ့အလွန်ကြုံကြီးတော့မဖြစ်သေးပါဘူးနော်ဒီနေ့တော့ရဲကသူ့ကိုဖမ်းသွားပြီနော်တခုခုကိစ္စတခုဖြစ်သွားပြီတော့ရဲကသူ့ဖမ်းသွားရောဖမ်းသွားတော့သူရဲဌာနကိုရောက်သွားပြီနော်အဲ့လိုရောက်တဲ့ချိန်မှာသူကပြောလိုက်တာဟုတ်သူ့အိမ်ဖုန်းနံပါတ်ကဘယ်လောက်ပါဆိုတော့ပြောလိုက်တော့ရဲရရှိကသူ့အဖေစီဖုန်းဆက်တယ်နော်ခမရသားဒီရောက်နေပါတယ်အမှုကိစ္စနဲ့ဆိုတော့အဲ့ဒီချိန်ကျမှသူ့ဖေကတခါတည်းကိုဟိုတောကနေအင်တန်ကြီးပြီးတော့နော်ချိန်မကန်ပြီလက်မကန်ပြီဖြစ်ပြီနော်ဗမန်ကရာရဲစခန်းကိုလာတော့တယ်နော်လာတော့သူ့ဖေအကြီးကျယ်ခံစားနေရတာကိုမြင်တော့အဲ့ဒီသားစိတ်တွေမှာဘယ်လိုနေလဲထင်တော့နော်စိုက်ကောလော်ဂျီအင်တန်နဲ့လည်းပြောလိုက်တော့မနော်သဘောတွေကျနေတယ်တဲ့နော်အခုမှငါ့အတွက်ငါ့ဖေကခံစားကြတူနော်အခုမှခံစားကြတူအရင်တုန်းကဘာမှမခံစားဘူးလို့ပဲနေတာသားတယောက်ရှိတယ်လို့တော့မသိဘူးအသိမှမပြည့်ဘူးနော်ငါကောင်းနေတုန်းကတော့ရှိမှန်းတော့ तू မသိဘူးတဲ့အခုငါဆိုးကံမှ तू မှသားတယောက်ရှိမှ तू သိတယ်ကိုနော်နည်းနည်းနည်းနည်းစဉ်းစားပါနော်သားသမီးကိုမိန်းမစေခြင်း तू attention အများကြီးပေးရမယ်လူပြကူအချိန်မပေးနိုင်ဘူး attention မပေးနိုင်ဘူးဆိုရင်သူ့ပုံမှာမြေတားတွေထားပါလို့ဘာနဲ့ပြောမှာရော့ပတ်ဆံယူသွားနော်ရော့မုံဖူရော့အင်းကြီးဥစားရော့ကားတစီဒါလောက်နဲ့တကယ်ချစ်အားရောက်ပြီလားနော်သူ့ဘဝကိုနားမလဲဘဲနဲ့သူ့ကိုဘယ်လိုလုပ်ချစ်မလဲနော်အဲ့တော့ဒီလိုအားရအများကြီးကိုတွေ့ကြုံနေရတာနော်ကိုမိသားစုထဲမှာလည်းပဲအတင်းအဆင့်ဖြစ်တာမျိုးတွေရှိမယ်ကိုပောင်းချင်းအတန်းဝိုင်းထဲမှာလည်းပဲဖြစ်တာကြီးကြားရမှာနော်အဲ့တော့သားသမီးကိုတကယ်ချစ်လို့တကယ်ကြည်ပွားစီခြင်းနဲ့ဆိုရင်လက်ပွန်းတည်းနေဖို့အရေးကြီးပါတယ်နော် နေနေစဉ်ပြောဖို့ဆိုဖို့ဆွေးနွေးဖို့အမှန်တရားရေးကြည့်ပါလေ။ငါမိဘငါ့ကိုတကယ်နားလေတယ်။ငါ့ကိုတကယ်ချစ်တယ်။ငါ့ရဲ့ကြီးပွားမှုကိုတကယ်လိုလားတယ်။ငါ့ရဲ့အသွေးခေါ်အယူဆတွေငါ့ရဲ့အသိအမြင်တွေကိုတန်ဖိုးထားတယ်၊လေးစားတယ်လို့သိရတယ်။အဲ့ဒီသားသမီးကမကောင်းတဲ့လူကိုဘယ်တော့မှမလုပ်ပါဘူး။နော်။ငါ့ကိုလည်းတန်ဖိုးမထားဘူး၊ငါ့ကိုလည်းအသိမှမပြူဘူး၊ငါ့ကိုလည်းမချစ်ဘူး။ငါ့အသွေးခေါ်ယူဆကိုပြောလိုက်ရင်မင်းဘယ်လောက်ကြည့်လို့တုံးဆိုပြီးတော့ပယ်ချတယ်။နော်။အဲ့ဒီလိုဖြစ်တာခံစားရတာများလာတဲ့ခံပါမိဘပုံမှာမတိမတာလေးငါကြီးတဲ့စိတ်ဖြစ်ပြီးတော့တမင်ငါမိဘမကြိုက်တော့လို့ပြောတာနော်အဲ့တော့အမှတ်တမင်တွေ့လိုက်ရင်တော့သာသမီအပြေးလို့ပဲထင်ပါနော်အဲ့တော့မိဘဘက်ကချွင်းချက်တွေအများကြီးပါပါတယ်နော်မိဘတွေကအပြစ်ပုံချတယ်လို့တော့မထင်ပါနဲ့ဒီဘုံဘုံလည်းပဲမိဘတွေမှာပါနေပါတယ်နော်အဲ့တော့မိဘတွေကအပြစ်တင်ကိုယ့်ကိုယ်ကိုပြန်အပြစ်တင်ရောက်တော့မှာနော်တို့တော့ဘာဖြစ်ဖြစ်မတိတော့ကမတိခဲ့လို့ရှိပါစေတော့တိတဲ့အချိန်မှာသာသမီဘလောက်အသက်ကြီးသွားကြီးသွားနော်ရင်းရင်းနေနေတို့သိအောင်ကြိုးစားပါတို့လိုခံစားချက်ကိုသိအောင်ကြိုးစားပါနော်ကိုချင်းစာပါလေးစားပါတန်ဖိုးထားပါနော်လေးစားပါတန်ဖိုးထားပါဆိုတာကသူ့ရဲ့အတွေးခေါ်နဲ့သူ့ရဲ့ခံစားချက်ကိုနားလည်အောင်ကြိုးစားပြီးတော့အတိမတ်ပြုပါနေရာပေးပါကိုနဲ့အတွေးခေါ်ယူဆမတူတိုင်းပယ်မချလိုက်နဲ့ကိုနဲ့ခံစားချက်ချင်းမတူတိုင်းပယ်မချလိုက်ပါသူမှာကိုယ်ပိုင်အတွေးခေါ်နဲ့ကိုယ်ပိုင်ခံစားချက်ရှိတဲ့လေရှိရမယ်ဒါမှသူကလူဖြစ်မှာနော်ကိုယ်ပိုင်အတွေးခေါ်နဲ့ကိုယ်ပိုင်ခံစားချက်မရှိရင် individual ဖြစ်တယ်လို့မပြောနိုင်ဘူးနော်သူကတိကျယက်တည်နိုင်တဲ့လူသားတယောက်ဖြစ်တယ်လို့မပြောနိုင်ဘူးနော်အဲ့တော့လူဟာကိုယ်အသိဉာဏ်ကိုယ်အတွေးခေါ်ကိုယ်ခံစားချက်နဲ့ကိုယ့်အကူနေရမှသာကိုယ့်ကိုယ်ကိုအားရမှုကျင်းမှုရှိတယ်ကိုယ်ကိုယ်နဲ့သူ့စိတ်နေရမယ်ဆိုရင်ဘလို့မှအားရမှုကျင်းနာမှုမရှိဘူး။အင်တန်ကျင်းကြပါပဲ။နော် At their best they are amazingly unselfish and altruistic, able to offer others a truly unconditional continuing love with no strings attached. နော်အဲ့လိုမေတ္တာထားလို့နော်မေတ္တာတကယ်ကြီးမားလာတဲ့ပုဂ္ဂိုလ်ဆိုရင်နော်တကယ်ကို unselfish ဖြစ်နော်ကိုယ့်အချိုးကိုလုံးဝမငဲ့ဘဲနဲ့မေတ္တာထားနိုင်တယ်နော်ဒါမှမဟုတ်ဖြစ်ခဲ့တယ်နော်လူတဘာဝမှာလူရဲ့ motive လူရဲ့သဘောထားတွေဟာများသောအဖြစ် mixed ဖြစ်နေတယ်နော်ယောနေသူ့အချိုးကိုလိုလားတယ်ဆိုတဲ့ကိစ္စတွေမှာကိုယ့်အချိုးလည်းပါနေတတ်တယ်တခါလေကိုယ့်အချိုးကများများသူ့အချိုးကနည်းနည်းဖြစ်ဒါမဲ့ကိုအကျိုးများနေတာတော့မသိအောင်ဖုံးထားလိုက်။သူ့ကျိုးကြီးပဲဆိုတဲ့ပုံမျိုးပေါ်ပြတယ်နော်။ဒါပေမဲ့တကယ်ကိုစစ်မှန်တဲ့မေတ္တာနဲ့ဆက်ဆံနေတဲ့လူဆိုရင်ကိုအကျိုးကိုထက်မစင်စားဘူးနော်။ Able to offer others a truly unconditional continuing love with no strings attached. သူ့ကိုငါချစ်တာဘာကြောင့်ဆိုတာအကြောင်းပြချက်မရှိတော့နော်။ငါအကြိုက်ကိုလိုက်နေငါပြောလို့နေမယ်ငါစကားနားထောင်မယ်ဆိုရင်ချစ်မယ်လို့ဒီလိုမဟုတ်တော့ဟုတ်ဘယ်သူတယောက်မှနောက်တယောက်ရဲ့စကားကိုညာငယ်နှုံးပြေနားမထောင်နိုင်ဘူးနော်နားထောင်နေတဲ့အခါရှိတယ်လို့နားမထောင်နေတဲ့အခါမလဲရောနေတဲ့အခါရှိတာပဲနော်အဲ့တော့တကယ်စိတ်မှန်တဲ့မြစ်တာမှာတဲ့ condition အကြောင်းပြချက်တောင်းဆိုချက်မရှိဘူးနော် Their unconditional love allows them to love without concern for themselvesand without necessarily being loved in return ကိုယ့်တည်းကဘာမှထဲမစင်စားဘူးเนาะပြီးတော့ကိုယ့်ကိုယ်ကိုပြန်ချစ်ဖို့တောင်မှမမျှော်လင့်ဘူးเนาะငါသူ့မှာမေတ္တာထားတယ်သူ့အကျိုးကိုငါတက်နေလောက်ဆောင်ရွက်ပေးတယ်သူ့လွတ်လပ်တော့ငါထပ်ကူပေးမယ်သူ့အသိဉာဏ်ရှိအောင်ထပ်ကူပေးမယ်နောက်ဆုံးသူဟာတကယ်အသိဉာဏ်ရှိပြတော့เนาะစာဝတ်နေရေးမှာလည်းပဲငါ့ပေါ်မှာမိခုံမှုမရှိတော့เนาะအဲ့တော့ financially independent เนาะသောနေသူ့အတူရှာတတ်သွားပြီ။ငါ့ဘုံမှာမိခိုးမလိုတော့ဘူးနော်။အဲအဲ့ဒါလိုပဲပြီးတော့ emotionally independent ။တချို့လူတွေကကိုကဝန်းနေနေရင်သူများကကိုနဲ့လိုက်ပြီးဝန်းနေမှကြိုက်တယ်။ငါကဝန်းနေနေတာကိုသူကဝန်းမနေရင်အဲ့ဒါငါ့ကိုမချစ်လို့ဆိုတော့စိတ်ဆိုးတတ်တယ်နော်။သူကတော့နေနေလိုက်တာနော်။စိတ်ငါလိုက်တာ။အဲ့လိုထင်တတ်တယ်နော်။တကယ်ချစ်တဲ့လူကငါစိတ်ဆင်းရဲနေတယ်။ဒါပေမဲ့ကိစ္စမရှိဘူး။သူစိတ်စိတ်မဆင်းရဲပါဘူး။ငါစိတ်ဆင်းရဲတာသူစီမကူးဆက်ပါတယ်နော် emotionally သူကတွဲမထားဘူး attach မဖြစ်ဘူးနော်သူကသူကြည်လင်အေးချမ်းချမ်းနေရတာနော် ချိုးတူပဲနော်ကိုကသူ့ကိုချစ်တယ်ဆိုရင်သူစိတ်ဆင်းရဲနေတဲ့ခါမှာကိုကစိတ်မဆင်းရဲအောင်နေနိုင်ဖို့လိုနော်အပြန်လာမယ်နော်မကြောက်လို့ဆိုတော့သူ့မှာတော့ကကြီးလို့ကိုစီလာတဲ့ခါမှာကိုကတော့ကတွေနဲ့ခေါင်းကြီးကြောက်သွားရင်မဆက်လို့ဘာမှမလုပ်တတ်ဘူးနော်အဲ့တော့သူ့မှာတော့ကကြီးနေလို့မှာကိုကတည်တည်ငြိမ်ငြိမ်အေးအေးချမ်းချမ်းလေးနဲ့နေနိုင်ရမယ် emotionally independent ချင်နော်ဥပမာတစ်ခုပြောမယ်ဆိုတော့ယောဂကြီးကြီးနဲ့ခွဲဖို့လိုတဲ့ခါမှာနော်ခွဲစိတ်မှုကုသမှုလိုတဲ့ခါမှာဆွေမျိုးချင်းချင်းမခွဲဘူးတဲ့နော်ဆွေမျိုးဆရာဝန်ဟာခုဆွေမျိုးကိုယောဂကြီးကြီးခွဲမပေးဘူးအသိမောလေးဆိုရင်တော့ခွဲမှာပေါ့နော်အနာလေးပြည်ပြနေတာခွဲတာမျိုးတော့လုံးမှာပေါ့နော်ဥပမာနှလုံးနဲ့ပတ်သက်ပြီးခွဲရတာမျိုးလို့နော်ကြောက်ကန်နဲ့ပတ်သက်ပြီးခွဲရတာမျိုးလို့ဆိုရင်ဆွေမျိုးကမလုပ်ဘူးတဲ့ဘာဖြစ်လို့မလုပ်တာလဲ emotionally attached ဖြစ်နေတယ် emotionally independent မဖြစ်ဘူးတောကကြီးနေတယ်เนาะအဲ့တော့တောကကြီးမှားတတ်တယ်เนาะအဲဒါကြောင့်တောကတိတ်ကြီးလုံးတဲ့လူဟာတကယ်မေတ္တာထားတဲ့လူမဖြစ်နိုင်ဘူးစဉ်းစားကြည့်ဖို့ရเนาะတစ်ချက်ချင်းတစ်ချက်ချင်းကိုသိချစဉ်းစားပါเนาะအဲ့တော့ငါမှသူ့ကိုချင်းလို့တောကဖြစ်လိုက်ရတာပြေးမနော်အဲ့ဒါမေတ္တာမဟုတ်ဘူးအဲ့ဒါသမှုတရားဆံရောစဉ်ပူလောင်တယ်မေတ္တာဟာဉာဏ်နဲ့ရှင်เนาะဉာဏ်နဲ့ရှင်တဲ့အတွက်ကြောင့်ကူလောင်မှုမဖြစ်စေဘူး။ဒါပေမဲ့ခုနကပြောဆိုနော်လူရဲ့သဘောထားတွေမဟုတ်ဖြစ်တာ mix ဖြစ်တာများတယ်နော်။မြစ်တာနဲ့သမှုတရားရောနေတတ်တယ်။မိဘနဲ့တာသမီးဆိုနှစ်ခုစလုံးရောနေတာနော်။အဲ့ဒီမှာသမှုတရားကနည်းပြီးတော့မြစ်တာကြီးရင်အင်မတန်ကောင်းပါလေနော်။မြစ်တာကနည်းပြီးတော့သမှုတရားအားကြီးနေတော့ပူလာပဲအဖတ်တယ်နော်။အဲ့တော့အဲ့လိုနော် emotionally independent ဖြစ်မယ်ဒီတော့ psychologically လည်း independent ဖြစ်မယ်။သူစိတ်ချမ်းသာအောင်ငါလုပ်ပေးမှဖြစ်မယ်လို့ဒီလိုမတွေးတော့။ငါစိတ်ချမ်းသာအောင်သူလုပ်ပေးမှဖြစ်မယ်လို့လည်းမတွေးတော့။အမှတ်တမဲ့တွေးကြည့်ဘယ်လိုဖြစ်မလဲ။အဲ့လိုလုပ်ပေးမှဖြစ်တယ်လို့ပြောတော့မှနော်။ဒါပေမဲ့တကယ်မြင့်တာကဘာလဲဆိုတော့သူဟာသူစိတ်ချမ်းသာအောင်နေတတ်သွားအောင်နီးလန်းပေးမယ်နော်။အဲကြောင့်မြတ်စွာဘုရားရဲ့မြင့်တာအဲ့ဒီမြင့်တာမျိုးနော်။ရသော်ဘုရားသူများကိုစိတ်ချမ်းသာအောင်လုပ်ပေးတာမဟုတ်ဘူးနော်စိတ်ချမ်းသာအောင်နေနည်းကိုပေးလိုက်တာနော်သူတစ်ပါးစိတ်ဆင်းရဲနေလို့မြတ်စွာဘုရားစိတ်ဆင်းရဲမှာဘသူတွေ့မှစိတ်မဆင်းရဲပါဘူးနော်အင်မတန်မေတ္တာကရုဏာကြီးပါဆိုတော့မြတ်စွာဘုရားကဘသူတွေ့မှမပူဘူးနော်အဲ့ဒါမေတ္တာအစ်စ်ပဲနော်အဲ့တော့ငါစိတ်ချမ်းသာအောင်သူလုပ်ပေးရလိမ့်မယ်လို့ဒီလိုမျှော်လင့်နေမယ်တောင်းဆိုနေမယ်ဆိုရင်ဟိုတစ်ဖက်သားမှာကိုယ်စိတ်ချမ်းသာအောင်လုံးမပေးနိုင်တဲ့အခါဘယ်လိုခံစားရလဲစိတ်ဆင်းရဲတော့မှာနော် guilt ဖြစ်တော့မှာ哦 तू စိတ်ချမ်းသာအောင်ငါမလုပ်ပေးနိုင်ပါလားနော်အဲ့တော့ तू စိတ်ရဲ तू စိတ်ဆင်းရဲနေတာပဲကို့ကြောင့်ဆိုတာမျိုးဖြစ်သွားပြီနော်ကို့အပြစ်ဖြစ်နေပြီနော်အဲ့တော့အပြစ်ကြီးရှိတဲ့လူတယောက်ဖြစ်သွားပြီမကောင်းတော့ဘူးနော်အဲ့တော့တကယ်မြစ်တာဟာတယောက်ကိုတယောက်အပြစ်ရှိတဲ့လူတယောက်ဆိုတဲ့ခံစားမှုမျိုးဖြစ်အောင်မလုပ်ဘူးနော်အဲ့တော့ငါငါစိတ်ချမ်းသာအောင်ကြိုးစားပြီးတော့နေပါမယ်။နေလည်းပဲကိုယ့်အကူတရားနှလုံးသွင်းကိုယ့်စိတ်ကိုယ်ကိုသိကိုယ့်စိတ်ကိုယ်ကိုကြည့်ကြည့်ပြီးတော့ငားလည်ပြီးတော့ကိုယ့်အကူစိတ်ချမ်းသာအောင်နေပါနော်။ဒီကြားထဲကတခြားအခက်အခဲတခုခုရှိရင်တော့အကူညီပေးမယ်။တရားနဲ့ပတ်သက်တဲ့အခက်အခဲရှိရင်လည်းပဲပေးနေတော့ပေးမှာပဲနော်။အဲ့တော့အဲ့လိုဖြစ်လာရင် psychologically independent ဖြစ်နေတယ်နော်။အဲ့ဒါလို့မြစ်တာရှိဆိုတာကကြာလေလေမိခုမှုမရှိအောင်အထောက်ကူပေးလေလေပဲနော်မိခိုနေအောင်လုပ်နေရင်မေတ္တာမဟုတ်ဘူးနော်အားငယ်နေအောင်ကြောက်နေအောင်ကိုယ်အားကိုးနေအောင်လုပ်နေရင်မေတ္တာမဟုတ်ဘူးနော်အဲ့တော့ financially လေး independent ဖြစ်ရမယ် emotionally independent ဖြစ်ရမယ် psychologically independent ဖြစ်ရမယ်နော် intellectually သူသိကျင်တာရှိရင်သူ့ဟာသူရှာတတ်အောင်သူတဖြည်းဖြည်း training ပေးသွားမယ်နော်ဒီဖုံးဖုံးအတူတူနေခဲ့တဲ့ဒီဖုံးဖုံးစာပေတွေအများကြီးသင်ပေးခဲ့တဲ့ဆရာတော်ကြီးဆိုရင်သူ့ကိုမေးခွန်းတစ်ခုသွားမင်းသူမလုပ်လည်းသူစာအုပ်တော့ယူပြီးတော့ဖွင့်ပြရတယ်ဒီစာအုပ်ဘယ်နေရာမှာပါရှိတယ်တော့ဖတ်တော့တယ်နော်မဆုံးနေအောင်ထက်ထက်ခါခါရှင်းမပြနော်စာရှာတက်အောင်သင်ပေးလိုက်တယ်သူ့မှာ library အကြီးကြီးရှိတယ်စာပေကျမ်းဂန်ပိဋကတ်တွေအမျိုးမျိုးလောကီပိဋကတ်ကျမ်းဂန်စာတွေအမျိုးမျိုးရှိတယ် မသိလို့တခုခုသွားမရင်ဘယ်တော့မှအရှည်ကြီးရှင်းမပြဘူးတခုခုကိုလောက်ထတာရေးထတာတော့ပြရင်မှားရင်မှားတယ်လို့ပဲပြောလိုက်တယ်ဘာကြောင့်မှားတယ်လို့မပြောနော်ဘာကြောင့်မှားတယ်လို့သိချင်ဘယ်စာအုပ်စာမျက်နှာဘလောက်ဘုံမအခန်းကဏ္ဍဘလောက်ကိုသွားဖတ်ပါတခါလေဒီဘုံမှာကိုယ်အမှားလေးတခုကိုဘာကြောင့်မှားတယ်ဆိုတာသိဖို့အရေးနော်မိုးလင်းကမိုးချုပ်စောက်တည်းအများကြီးရှာထက်ခါထက်ခါဖထက်ခါထက်ခါဖနော်အချိန်လေးအင်မတန်ကုန်တာပဲနော်သူပြောလိုက်ရင်9မိနစ်နဲ့ပြီးမယ်ပြေးစား9နာရီလောက်မကဘူးအချိန်ပေးရတယ်နော်အဲ့လိုနဲ့ဖလာလိုက်တာအခုစရင်ပြီးကျင်တာရှိရင်တိတ်မမေးရတော့နော်အင်မတန်ကောင်းသွားတယ်နော်အင်မတန်ကျေးဇူးကြီးပါတယ်သူ့ကိုကျေးဇူးတင်လိုက်တယ်ပြီးခဲ့တဲ့မတ်လတုန်းကသူနိုင်ငံရေးပြန်လာလို့သူ့ဒီမှာခဏသွားနေသေးတယ်နော်ဒီကျေးဇူးတွေအမှတ်ရလို့ကိုအားကိုကိုနေအောင်သူနှီးပေးလိုက်တယ်သိကျင်တာရှိရင်ကိုအားကိုရှာတက်အောင်နှီးပေးလိုက်တယ်မင်းသိကျင်ရှိရင်ငါကုံပြောပြမယ်ဆိုရင်မြင့်တာတော့မြင့်တာလို့ပြောလို့ရတယ်နော်ဒါပေမဲ့သိအစင်တာမမြင့်ပါဘူးကို့အပေါ်မှာမိခိုးနေအောင်လုပ်ရတယ်နောက်ထပ်မင်းမသိတာရှိတယ်ပဲငါပဲလာမင်းအိုးနော်ဒါအဲ့တော့အခုအဲ့ဒီဆရာတော်ကနိုင်ငံခြားကြောက်တော့ဘယ်လိုလုပ်တော့မေးတော့မေးလို့မဖြစ်တော့ဘူးနော်ဒါပေမဲ့မေးဖို့မလိုတော့ဘူးအဲ့တော့ intellectually independent ဖြစ်သွားအောင်လုပ်ပြလိုက်တယ်နော်အသိဉာဏ်ပိုင်းဆိုင်ရာမှာကိုယ့်ပုဂ္ဂိုလ်အားကိုးနေအောင်နှီးပေးတယ်အဲ့ဒါပဲနော်ချီမထားဘူးတော့သူကလမ်းလျှောက်ခိုင်းတာဂုံးပိုးပြီးတော့ယူမသွားဘူးမင်းချောင်းနဲ့မင်းလျှောက်တယ်နော်အင်မတန်ကျေးဇူးကြီးတဲ့ဆရာကြီးနော်ပြီးတော့ spiritually independent ဆိုလက်ရှိသေးတာနော်ဒီတရားနဲ့ပတ်သက်တဲ့ကိစ္စနော်ဆိုတရားသိဖို့အရေးမှလည်းပဲသူ့ဟာသူပုပ္ပုခန္ဓာကိုသူကြည်တအောင်ရှုတအောင်မြင်တအောင်နီလံပေးရနော်အဲ့လိုပြီးတော့သူခန္ဓာကိုသူကြည်ပြီးတော့သိပြီးတော့နော်ခန္ဓာ၅ပါးအကြောင်းကိုကြာလီသိလေကြာလီသိလေရင်းကျက်လေအေးချမ်းလေလွတ်လပ်လေအဲ့လိုဖြစ်သွားရင်နော်ဓမ္မချစ်ရရောက်တယ်နော် getting a return on their love is not what matters to them ကိုကသူချစ်တယ်ဆိုတော့နော်အကျိုးရှိအောင်လုပ်ပေးပြီးတော့သူ့စီကလုံးတစ်ခုပြန်ရဖို့ရည်ကိုတဲ့လုံးဝမျှော်လင့်ချက်မထားဘူး Truly unconditional love is both free and freeing တကယ်စိတ်မှန်တဲ့နှောင်ကျိုးမပါတဲ့မေတ္တာဟာတဲ့ပေးရတဲ့လူမှလည်းလွတ်လပ်နေတယ်လို့ခံယူရတဲ့လူမှလည်းပဲလွတ်လပ်ပါတယ် Both free and freeing သူလည်း free ဖြစ်တယ်သူလည်း free ဖြစ်တယ်တကယ်လွတ်လပ်တဲ့မြင့်တာပဲနော်တခုခုနှောင်ကျိုးပါနေသူ့စီကတခုခုမျောလင့်နေလို့ရှိရင်ကိုကမျောလင့်နေရတာနဲ့ကိုပဲမလွတ်လပ်တော့ငါမျောလင့်တာသူ့စီကရပါမယ်ဘယ်တော့ရမလဲမရရင်ဘယ်လိုလုပ်ရပါ့မလဲကျွေးနေရတယ်လွတ်လပ်တော့နော်ငါဘာမှမမျောလင့်ဘူးငါတက်နေတာလုပ်ပြီးလိုက်ပြီးပြီးပြီးဒါပဲလွတ်လပ်တော့နော်ဟိုရတဲ့လူကလည်းပဲသူ့စီကငါအကူညီထားတယ်ရထားတယ်နော်သူကငါ့ကိုမေတ္တာမေတ္တာကြီးမားလို့ငါ့ကိုအကူအညီတွေအများကြီးပေးတယ်။ငါသူ့ကိုကျေးဇူးပြန်ဆရအောင်ပါပဲ။နော်။ तू ကတော့တခုခုတော့ပြန်မျော်လင့်အောင်ပါပဲဆိုတဲ့စိတ်လေးသူ့မှာရှိနေရင်ညင်တိုင်းညင်တိုင်းအကျွေးရှင်ကိုပြန်မြင်ရတဲ့လူဖြစ်နေတယ်နော်။အကျွေးမဆက်တည်ဘူးလားလို့မေးတာခါးတယ်လို့ဖြစ်။ခါးသိက်ခဲ့တယ်နော်။ဒါကြောင့်တကယ်ရှိလို့ရှိရင်ငင်ကကျေးဇူးကိုမသိပါဘူးလို့မပြောပါနဲ့။နော်။ငါတို့ကျေးဇူးကမ်းတယ်လို့မပြောလိုက်ပါနဲ့။ဒါကြောင့်လို့ဆိုတော့အဲ့လိုပြောလိုက်ရင်အတိတ်တွေကနှောင်ကျိုးပါနေတယ်နော်လွတ်လပ်တဲ့မြစ်တာမဟုတ်တော့ဘူးနော်ပေးနိုင်ရင်လွတ်လွတ်ကျွတ်ကျွတ်ပဲပေးလိုက်ပါအကယ်၍မပေးနိုင်ဘူးဆိုဘယ်နဲ့လဲမပေးနိုင်သေးပါလားလို့ပဲသိပါနော်အပြစ်မတင်ချင်ပါဘူးနော်ဒါကြီးကဇွတ်အတင်းကြီးဖြစ်အောင်လွတ်လွတ်ရတာမဟုတ်ဘူးနော်အဲ့တော့အခုအားလုံးပဲအသက်တည်ဖို့ရကြပါဘူးကိုယ်ပတ်ဝန်းကျင်မှာကိုမိသားစုကမှဆွေမျိုးတွေမှာငယ်ချင်းတွေအဲမှာနော်လို့ပေါ်ကမဲ့ဒီမှာသူ့ကိုသူတကယ်ချစ်ပါတယ်ဆိုတဲ့လူတွေကအများကြီးရှိပါတယ်နော်အဲ့ဒီရှိတဲ့လူတွေနဲ့ပတ်သက်ပြီးတော့တခါတည်းမှာကိုယ်စိတ်ထဲမှာသူတို့နဲ့ပတ်သက်ပြီးစိတ်မချမ်းမသာဖြစ်ရတဲ့ခါတွေရှိတယ်နော်ရှိရတဲ့ခါမှာကိုယ်စိတ်ကိုကိုယ်သေးချပြန်ကြည့်ပါငါဘာဖြစ်လို့စိတ်မချမ်းမသာဖြစ်ရတာလဲနော်များသောအားဖြင့်စိတ်မချမ်းမသာဖြစ်ရတာဟာကိုယ့်ဘက်ကသဘောထားတကယ်မမှန်လို့ပါရလင်းချက်ထားနေလို့ဒီလိုနော်အဲ့တော့အဲ့ဒီလိုတကယ်အစ်မြင့်တဲ့မေတ္တာကိုမထားနိုင်သေးခင်မှာ
ကိုမြတ်တာမှာမျိုးလင်းပြပါနေတယ်ဆိုတာလေးကိုတော့ရိုးရိုးသားသားတတ်သိရှိရှိသိပါနော်ကိုပုဂ္ဂိုလ်မလိမ်မဲနဲ့သူတစ်ပါးကိုလည်းမလိမ်မဲနဲ့နော်ငါနေပုံမှာအဲ့လိုမျိုးလင်းချက်တွေထားပါတယ်ဆိုတာကိုသူကမလိမ်ရင်ပြောကြည့်သွားမှာဘာဖြစ်တာလဲသိရပို့ပြီးတော့ညှိလို့ရတော့ကိုအစဉ်ပြေးသွားတယ်နော်ဘုံဘုံတော့မရေတည်းနဲ့ခဏခဏပြောတယ်ပြောမှမရလေကိုအစဉ်ပြေးလေဖြစ်လာနော်ယေသနာပြောတာနော်သူကသူ့ဘက်ကဘာကိုမျောလိုက်ပါလဲဆိုတော့ပြောလိုက်တာပဲမမျောလိုက်ရဘူးမဟုတ်ဘုံဘုံကိုယ်တိုင်တောင်မှအခုပြောသလောက်မေတ္တာအစဉ်မြင့်မြင့်မျိုးမထားနိုင်သေးပါဘူးနော်ထားနိုင်ဖို့ကိုစူးစမ်းတဲ့သဘောရှိပါတယ်နော်ဘယ်လိုနည်းနဲ့စူးစမ်းလဲဆိုတော့မထားနိုင်တိုင်းမထားနိုင်တဲ့အဲ့ဒီစိတ်ကိုပြန်ကြည့်တယ်ငါတခုခုမျောလိုက်နေပြီလေနော်ငါမေတ္တာတကယ် free and freeing မဖြစ်သေးပါဘူးဟောအဲ့ဒါကိုသိတာကပထမ step အရေးကြီးဆုံးပဲ။နော်ဒီချက်ကိုအဓိကထားပြောချင်တာပါ။ရှေးကပြောခဲ့တာတွေအားလုံးကတော့အချမ်းရည်နေတန်းပါပဲနော်။အဲ့တော့ကိုယ်စိတ်ကိုကိုကြည့်ပါ။လူုံပြကိုကိုချစ်တယ်ဆိုရင်အဲ့ဒီချစ်တဲ့စိတ်လေးပြန်ကြည့်ပါ။တကယ်လွတ်လွတ်လပ်လပ် both free and freeing ဆိုတဲ့ unconditional ဖြစ်တဲ့နော်။မေတ္တာနဲ့ချစ်တာဟုတ်ရင်လား။မဟုတ်သေးဘူးဆိုရင်အဲ့ဒီမဟုတ်သေးဘူးလို့သိရတာတိတ်အကျိုးများတာ။နော်ဘာကြောင့်လဲဆိုတော့အဲ့ဒါကမှမသိရင်ရှေ့ဆက်လို့ဘလို့မှမရတော့ဘူးနော်တကယ်စိတ်မှန်တဲ့မြစ်တာလုံးလုံးမဖြစ်နိုင်တော့ဘူးနော်အဲ့တော့ဒီစုံတယောက်ကိုနော်ကိုကတကယ်ကိုလုံးဝမျောလင်းချက်မပါတဲ့မြစ်တာနဲ့စင်စင်ကြည်ကြည်လေးဆုံးရက်ပေးလိုက်တဲ့အခါမျိုးလဲရှိတတ်ပါတယ်နော်ရှိတဲ့အခါမှာအဲ့ဒီကိုယ်စိတ်ကိုကိုပြန်ကြည့်စမ်းပါဘယ်လိုများနေတယ်လဲနော်ပြောပြမှုတော့မလွယ်ဘူးနော်အင်မတန်ကျဉ်းနပ်ပြီးအင်မတန်အေးချမ်းပြီးအင်မတန်လွတ်လပ်နေတာပဲနော်အဲ့တော့ကိုကစိတ်မှန်တဲ့မေတ္တာနဲ့ရှင်းနိုင်ဖို့ပေးနိုင်ဖို့ကကိုယ့်အတွက်တကယ်တော့အကောင်းဆုံးပဲနော်အင်မတန်ရင့်ကျက်တဲ့တည်ငြိမ်တဲ့အေးချမ်းတဲ့သဘောထားကြီးတဲ့မေတ္တာစိတ်ကြီးကဖြစ်လာနော်အဲ့ဒီစိတ်ကအားရစရာကျဉ်းနပ်စရာအကောင်းဆုံးပဲနော်ဟိုဝိပဿနာကအားထုတ်တဲ့လူကိုဆိုရင်တော့နာဟာမေတ္တာရှင်ကြီးဆိုပြီးတော့ဒီလိုတော့တွေးမှာမဟုတ်ဘူးနော်ဒီလိုတွေးတဲ့အခါလဲရှိတတ်ပါတယ်နော်ဒါပေမဲ့တကယ်တတိနဲ့ကြည့်တဲ့အခါမှာကိုမေတ္တာစိတ်ရဲ့စင်ကြယ်မှုကိုမြင်တဲ့အခါမှာနော်အင်မတန်အားရတယ်နော်အဲ့ဒါလိုချစ်ပြဖို့ဆိုတာအင်မတန်ခဲတယ်ဖြစ်ခဲတယ်နော်အဲ့ဒါလိုချစ်ရတာဟာအင်မတန်ကျဉ်းနဲ့ဆရာကောင်းတဲ့အကိစ္စတခုဒါဟာတကယ် maturity ပါပဲရင်းကျက်မှုဖြစ်ပါတယ်နော်တကယ်အသိဉာဏ်ကြီးမှတကယ်စိတ်နေသဘောထားကြီးမှအဲ့လိုချိလို့ရတယ်အသိဉာဏ်မကြီးရင်သဘောထားမကြီးရင်အဲ့လိုစိတ်မျိုးနဲ့ချိလို့မရဘူးနော်ဒါကြောင့်တကယ်အစင်းမြင့်တဲ့မြစ်တံမှာအသိဉာဏ်ပါနေနော်ရင်းကျက်မှုဟာပါနေတယ်အဲ့ဒီအသိဉာဏ်နဲ့ရင်းကျက်မှုကဒီမြစ်တံနဲ့တွဲပြီးတော့မြင်ရနော်မြစ်တာစိတ်ကိုကြည်ရင်လည်းကိုယ့်ရဲ့တကယ်ရင်းကျက်တဲ့လူကြီးခံတဲ့မချောဖြစ်တဲ့သဘောထားနဲ့အသိဉာဏ်ကိုမြင်နေရတယ်ပြီးတော့အဲ့ဒီမြတ်တရဲ့အေးချမ်းမှုကိုလည်းပဲအပြည့်အဝသိလို့ရတယ်နော်အင်မတန်အေးချမ်းတာပဲဘာအေးရတယ်မှမတူနိုင်ဘူးနော်ဟိုဝိပဿနာတရားဆိုလို့တတိသမားကြီးကြောင့်ပိဋိပတ္တိဖြစ်လို့အေးရတာတမျိုးပါနော်ဒါပေမဲ့ကိုယ်ခန္ဓာကိုရှုပြီးတော့အဲ့လိုအနတ္တကိုမြင်ပြီးတော့လွတ်နေတဲ့အခါမှာအေးချမ်းတာကတမျိုးအများတရားတွေကိုကြည့်ပြီးတော့တကယ်လေးနဲ့တဲ့စိတ်မှန်တဲ့မြတ်တရနဲ့ရှင်းနေတဲ့စိတ်ဖြစ်နေတဲ့ခါမှာအဲ့ဒီစိတ်ကိုပြန်ကြည့်ရတဲ့လွတ်လပ်မှုနဲ့အေးချမ်းမှုကနောက်တစ်မျိုးဖြစ်တယ်နော်တစ်မျိုးစီပါပဲနော်တချို့ကျတော့တကျတော့တရားထုတ်နေရင်တော့အေးချမ်းတယ်နော်လူတွေနဲ့ဆက်ဆံတဲ့ခါမှာအေးချမ်းမှုရှိပါမယ်အဲ့ဒီခါမှာသိထားဘူးလားငါသူ့ကိုဘယ်လိုသဘောထားနဲ့ဆက်ဆံနေတာလဲနော်အဲ့ဒီသဘောထားလေးကိုအမြဲတမ်းကြည့်ကြည့်ကြည့်ကြည့်ပေးမယ်ဆိုရင်နော်တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းပို့ပြီးတော့သဘောထားပြည့်သွားတာသဘောထားကြီးလာတယ်နော်အသိဉာဏ်ကြီးလာတယ်။အဲ့ဒီအဲ့ဒီလိုမြေတားနဲ့နေနေလေးလေးဟိုဝိပဿနာတရားဘက်ကလည်းပဲပို့ပြီးတော့အဆင်ပြေလေးလေးပဲနော်ဒီနှစ်ခုကတစ်ခုတစ်ခုအထောက်ကူပေးတယ်နော်ကိုကတရားထုတ်လို့အေးချမ်းလေးလေးပို့ချစ်တက်လာလေးလေးပို့ပြီးတော့တန်ရှင်းတဲ့စင်ကြယ်တဲ့လွတ်လပ်တဲ့မြေတားနဲ့ချစ်နိုင်လေးလေးဟိုတရားဘက်ကလည်းပဲပို့ပြီးတော့အထောက်ကူရလေးလေးပဲတမန်တိတ်ကောင်းတယ်တရားကိုစိတ်ဆုံးနေတရားထင်လို့မရဘူးနော်ဘုဇုကမစိတ်မဆိုးဘူးအလုံးမမြတ်တဲ့စိတ်ထားနေနေဆိုရင်ဖြောင်းမြောင်တန်တန်တရားထုလို့ရတယ်နော်ပြီးတော့အဲ့ဒီမြတ်တာစိတ်ကနော်ကိုယ်တန်တန်မှဖြစ်တဲ့မြတ်တာစိတ်က ကိုယ်စိတ်နဲ့ကိုယ်ခန္ဓာကိုယ်ပြန်ပြီးတော့အားဖြည့်ပေးလိုက်တယ်နော် nurturing နော်အဲ့တော့မေတ္တာဆိုတာဟာကိုယ်စိတ်အတွက်အဟာရတစ်မျိုးပြန်ဖြစ်သွားတယ်နော်သူတစ်ပါးအတွက်လည်းအဟာရဖြစ်တယ်နော်သူတစ်ပါးကို तू ကချစ်လို့ရှိရင်ဩဘယ်သူကတော့ငါ့ကိုချစ်ပါလားလို့သိရရင်ကိုပဲအင်မတန်ပျော်အင်မတန်အားရှိတယ်ငါ့ဘယ်သူမှမချစ်ပါလားဆိုရင်သိအားငယ်တာပဲနော်
Others are allowed to grow on their own terms.
So, my brother and sister, the water user are doing the same. See, I need to be the water user. I just are doing the same. So, do they do what now? Do these do a tow? Do part of me need to lay down? So, do own terms need to jiwa basi? Do what now? Pay do the water? Do look basi? So, show me brother, ya, sister, you chip or chip? So, me. ကိုယ်သားသမီးကဆီယံဝန်လိုင်းကိုဝန်နာမပါဘဲနဲ့မိဘကအတင်းအကျဒါမလုပ်နိုင်ရဆိုတော့ခိုင်းတယ်နော်အချို့သားသမီးကမိဘကျင့်တတ်ပါစီတော့ဆိုတော့နော်အင်မတန်ဩဇာအာဏာကြီးတဲ့တစ်ချက်လို့အမိတ်ကြီးနဲ့အာဏာပေးထားတဲ့မိဘကိုမလွန်ဆန်နိုင်တော့မိဘကျိတ်ကိုလိုက်လို့ပေးတယ်နော်ဒါပေမဲ့ဆီယံဝန်ပွဲရတဲ့ခါမှာဝန်တာသလားဆိုတော့ဝန်မတာဘူးတဲ့သူတို့လူချင်းတို့လုပ်ပေးလိုက်တာပဲတဲ့နော်ဒီလုပ်ကိုလုပ်ချင်လားဆိုမလုပ်ချင်ဘူးဝန်နာမပါဘူးအချင်းတွေအများကြီးနော်ဘဝဘဝပေးလိုက်ရပြီဒီချင်းကြမှာသူမှနောက်တစ်ခုကိုလုပ်ဖို့ဆိုတာလည်းပဲအချင်းတိတ်မပေးနိုင်တော့ပါဘူးနော်ဒီလိုလူတွေအများကြီးရှိပါတယ်နော်ဒါဥမာတစ်ခုပြောပြရအောင်နော်အဲ့တော့ကိုသားသမီးကိုတကယ်ချင်းဘယ်အချက်မှသူအားသာလဲဆိုတာကိုကြည့်ရမယ်နော်သူလုပ်ချင်တဲ့ကိစ္စကဂုံတိတ်ခါမထိခဲ့ဘူးအကျင့်စာရိတ္တမထိခဲ့ဘူးဒီနှစ်ခုကတော့တူတူပါပဲနော်ကျမ်းမာရေးမထိခဲ့ဘူးအသက်အန္တရာယ်မဖြစ်ဘူးဆိုရင်လောက်ပါစေခွင့်ပြုနေရမယ်နော်မိဘအကျင့်နဲ့မတူတော်လည်းပဲကြည်ကြည်နဲ့နဲ့ခွင့်ပြုနေရမယ်နော်ဆိုတော့ grow on their own term အဲ့ဒါဖြစ်ရမယ်နော
် they always remember that it is an immense privilege for others to allow them to be part of their life a giftothers bestow on them, not something they can rightfully claim for themselves.
No, 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 no
ှိတာကတော့သူကချွေးမှဒီမှာပြန်ပြီးတော့ကလေးပြန်ဖြစ်တယ်နော်သူသားရဲ့ဇနီးဒီမှာသူကကလေးပြန်ဖြစ်တယ်နော်မန္တလေးမှာတည်တဲ့တူကြတော့သူကသူ့သမီးအကြီးဆုံးဒီမှာသားပြန်ဖြစ်တယ်နော်သမီးအရင်းဒီမှာသားပြန်ဖြစ်တယ်နော်သူကတော့သားရဲ့သားပြန်ဖြစ်ပြီးတော့နောက်သူကတော့သမီးရဲ့သားပြန်ဖြစ်တယ်ဒါကြီးတွေနော်အဲ့တော့ဒီရန်ကုန်မှာရှိတဲ့ကလေးကတော့အခုစိန်တော့တော်တော်ကြီးတော့ပါပြီသူကဘယ်လိုပြောလဲဆိုတော့ကလေးလေးကစကားပြတ်တဲ့ယူနေမှာနော်သူ့အဖေကိုသူမလုပ်ချင်းနိုင်ဘူးလေဘာဖြစ်လို့လဲဆိုတော့အရင်ဘဝတော့ငါလုပ်ကြည့်ခဲ့တယ်သူမှတ်မိနေတယ်ဒါသူ့အဖေဆိုတာနော်တော်တော်အံ့ဩစရာတော်တော်စိတ်ဝင်စားစရာကောင်းတယ်နော်အဲ့တော့ဘာဖြစ်ဖြစ်နော်အခုဘဝမှာအဖေပြစ်နေရတဲ့လူပါနော်သူ့သားကိုသူပြန်ကြည့်ရင်ဒါဘယ်သူလဲလို့မေးရင်အခုဘဝတော့ငါသားနော်အရင်ဘဝတော့ငါအဖေဖြစ်ခဲ့တယ်နော်အဲ့တော့အရင်ဘဝတော့အဖေရဲ့ကျေးဇူးကိုသူအမှတ်ရလို့ရှိတယ်။သူမလုပ်ဘူး။သားကိုပြုစုရမယ်။နော်။အဲ့တော့ငါသားလာဖြစ်ရတာဟာတကယ်တော့ငါ့အတွက်အင်မတန်ကံထူးလို့ပါလား။နော်။ငါအဖေကျေးဇူးကိုအရင်ဘဝတော့လည်းပဲအထက်လျောက်တော့သူကျေးဇူးပြန်သိလို့ဆောင်ရွက်ပေးခဲ့တာရှိခြင်းနဲ့ရှိမှာနော်။ရှိတော့ပါလား။နော်။ဒါဆိုအခုကိုယ်မှသားလာဖြစ်ရတော့သူ့ကိုလူတော်လူကောင်းတယောက်ဖြစ်အောင်အရေးချင်းရှိတဲ့လူတယောက်ဖြစ်လာအောင်နော်သူ့ညာနဲ့သူစဉ်းစားတတ်တွေးခေါ်တတ်ဆုံးဖြတ်တတ်တဲ့လူတယောက်ဖြစ်အောင်လောရဲကံရဲလူတယောက်ဖြစ်အောင်မိမိအကျိုးအများအကျိုးကိုဆောင်ရွက်နေတဲ့လူတယောက်ဖြစ်လာအောင်နော်တရားတွေအားထုတ်ပြီးတော့ရင့်ကျက်တဲ့သူအင်းချမ်းတဲ့သူလွတ်လပ်တဲ့လူတယောက်ဖြစ်သွားအောင်ငါအထောက်ကူပေးရရင်ဘယ်တော့ကောင်းမလဲနော်ပေးခွင့်ရပြီအဲ့ဒါလို့ပေးခွင့်ရလာတာဟာအခွင့်အထူးကြီးတစ်ခုလို့ပြောရင်တော့ပြောနိုင်တယ်နော်ငါအမြဲတမ်းကြီးမားတဲ့အခွင့်အရေးတခုရပြီ ဝန်တာစရာကောင်းလိုက်တာလို့ဘယ်လိုတွေးရမှာနော်အဲ့တော့လူတိုင်းလိုလိုပါပဲတကယ်တော့မမှတ်မိကြလို့တဘွားမဟုတ်တဘွားမှာတော့မိဘတို့သားသမီးတို့ဆရာတပည့်တို့ဆိုတာတော်ခဲ့ကြမှာပါပဲနော်အဒီအနမတက်ကသံသာရဆိုတဲ့တော့မတော်ဘူးတဲ့လူမရှိဘူးလို့ဘုရားဟောတာရှိတယ်နော်အဲ့ဒီသဘောလေးကိုပြန်ဆင်ခြင်မိတဲ့ခါမှာတွေ့ရသည်မလူတိုင်းကိုကျေးဇူးဆက်ခြင်းတဲ့သဘောဖြစ်လာနိုင်တယ်နော်သူကိစ္စတစ်ခုခုကိုကိုတတ်နိုင်တုံးနော်ပစ္စည်းနဲ့ပဲဖြစ်ဖြစ်အကြံဉာဏ်နဲ့ပဲဖြစ်ဖြစ်နော်ကိုတတ်နိုင်တုံးတတ်နိုင်တဲ့လောက်ကလေးလုပ်ပေးလိုက်ရတာငါဟာအခွင့်အထူးကြီးတစ်ခုကိုရလာပါလားလို့ခံစားတတ်လို့ရှိတယ်ဘလောက်များကောင်းမလဲနော်ဘလောက်ကျင့်သက်စရာကောင်းမလဲနော်အဲ့တော့ဒါဟာဟိုရပိုင်ခွင့်တစ်ခုမဟုတ်ဘူးအခွင့်အထူးတစ်ခုရထားတာပါနော်အဲ့တော့အဲ့လောက်ကြည့်အောင်သဘောထားတာပြောင်းနေတော့နေတယ်နော်အဲ့လိုသဘောထားမင်းเนี่ยလူတိုင်းကိုဆက်ဆံနိုင်ဘယ်လိုများနိုင်မလဲလူမှုဆက်ဆံရေးဘလောက်ကျင့်သက်စရာကောင်းလိုက်မလဲနော်အခုလူတွေမှာသိချမ်းသာမှုကောင်းကောင်းမရကြဘူးဆိုတာလူမှုဆက်ဆံရေးမှာသဘောထားမပြည့်ဝကြလို့တာနော်စာဝတ်နေရေးကြောင့်အမှန်တရားကတော့ရှိပါတယ်နော်ဒါပေမဲ့အဲ့ဒါကတော့နည်းနည်းပါပဲနော်ဒီပုံပုံခဏခဏပြောလို့သိခြင်းလောက်အောင်စဉ်းကျင်ရတာဟာစာဝတ်နေရေးကြောင့်ဖြစ်တာအမှန်တရားနည်းပါတယ်သိခြင်းလောက်အောင်စဉ်းကျင်ရတာဟာဆက်ဆံရေးမှာသဘောထားမမှန်လို့ပါနော်ဆက်ဆံရေးမပြည့်လည်လို့ပါတက်ကိုတယောက်အချင်းလွဲကြလို့သဘောထားမှန်မှုအင်တန်ရေးကြည့်ပါလေဒီလိုသဘောထားကြီးကြီးနဲ့နေသွားမှသာတရားထုတ်တဲ့နေမှာလည်းပဲလောလောကူကူနဲ့တိုးပြက်သွားနေတာနော်တရားဘက်ကတိုးပြက်ခြင်းသဘောထားကြီးမှဖြစ်မှာနော်သဘောထားကြီးတယ်ဆိုတာမေတ္တာကြီးမှသဘောထားကြီးနိုင်တယ်နော်ကရုဏာလည်းကြီးမှသီခံနိုင်မှဆွတ်လွတ်နိုင်မှဒါတွေအားလုံးဟာမေတ္တာထဲမှာခြုံပြီးတော့ပါနေတယ်နော်The more they give of themselves, the more there is to give. Again, mita ji le lu ha pe ni ya le le po pi lo pe nai le le be. Ba lo ma kum do. The more revered they are, the more humble they become. Tu lo lu re ga po pi lo chit khin le le ho le sa le le tu lo ha po pi lo ma man na nae do le le. So တိမထားလို့ရှိရင်သဘောထားသိလို့ရှိရင်သူတပားရဲ့ဘဝကိုချုပ်ကင်ထားရတာကိုသဘောကျတယ်နော် powerful ဖြစ်တဲ့ feeling မျိုးရတာနော်အဲ့တော့သူတပားပုံမှာ power play လုပ်ရတာကိုသဘောကျတတ်တယ်နော်အဲ့တော့ power play ဆိုတာကတကယ်တော့ powerful နဲ့တခြားစီနော် power play ရဲ့အဓိပ္ပာယ်ဟာ powerless လို့အဓိပ္ပာယ်ပေါ့သူတပားကိုနိုင်ကျင်တာဟာအားနည်းတဲ့လူရဲ့စိတ်ဓာတ်အင်အားနည်းတဲ့လူရဲ့သဘောထားပါစိတ်ဓာတ်အင်အားကြီးတဲ့လူဟာသဘောထားကြီးတဲ့လူဟာဘယ်သူ့ကိုမှမနိုင်ခြင်းဘူးဘယ်သူ့အထက်ကမှမနေခြင်းဘူးသူများတွေကခြေလုံးလို့ပါယူသေးလုံးလို့ပါလေးစားလုံးလို့ပါဆိုတော့နော်မြင့်တဲ့နေရာခေါင်းပေါ်တင်ထားတော့မှသူတို့မနေခြင်းပါဘူးနော်ဒါပေမဲ့သဘောထားသိတဲ့လူဟာသူများကိုဂုတ်ခွားပြီးတော့စီးထားခြင်းနဲ့နော် their lives the less they want နော်အဲ့တော့ကိုယ်ကမေတ္တာကရုဏာကြီးတယ်ဉာဏ်ပညာကြီးတယ်သဘောထားကြီးတယ်နော်လွတ်လွတ်လပ်လပ်ပဲအများကျိုးဆောင်ရွက်ခြင်းလေဆရာလောက်ရှင်လို့တော့မဟုတ်ဘူးနော်အနာရှင်လို့ရှင်လို့မဟုတ်ဘူးနော်တကယ်ကိုအကျိုးဆောင်ရွက်ခြင်းလို့ဆောင်ရွက်ပေးတဲ့ခါမှာသူတစ်ပါးကလိုလိုချင်းချင်းနဲ့ပဲတိုင်းမင်းနဲ့နော်မလောက်တင်တယ်လေမလောက်ရင်ကောင်းမလဲဆိုတာတိုင်းမင်းနဲ့နော်ဒီနေ့အဖြစ်သူတို့ဘဝထဲမှာအင်မတန်အရာရောက်တဲ့နေရာကိုသူ့ကိုပေးလိုက်နော်เนี่ยไปพี่เนาะถ้าพาวเวอร์ไปได้ดิဖြစ်တယ်เนาะဒါပေမဲ့တကယ်မြင့်တာကြီးတဲ့သူကအဲ့ဒီပါဝါကိုမလိုချင်ဘူးเนาะ The less they want huh the less they think about themselves the more others love them เนาะသူတို့ကိုသူတို့ငါအများကြီးဆောင်ရနေတဲ့လူကြီးเนาะငါဟာမြင့်တာရှင်ကြီးလို့သူတို့မတွေးဘူးเนาะဆောင်ရတာကိုဆောင်ရပေးလိုက်တယ်ညာလက်ကလောက်တာကိုဘယ်လက်ကိုအတိမပေးဘူးငါတော့ဘာလို့အကြီးအစည်းပွားတွေကိုဘယ်လောက်ဆောင်ရွက်ခဲ့ပြီးဆိုတော့ဘေးမှာလိုက်ပြီးတော့ကြောမနေဘူးကြွားမနေဘူးနော်ဒစိတ်မလိုချင်ဘူးသူတို့နော်ညီမမှာဒစိတ်မထိုးလူမသိသူမသိပဲနေသွားခြင်းလုပ်ခြင်းနော်အဲ့ဒါလို့သူတို့ကဂုံကိုမဖော်လေလေ အများကသူတို့ကိုကိုချစ်လေးလေးပါပဲနော်အဲ့တော့ချစ်တာကိုလိုချင်လို့ရင်မရဘူးနော်သူများကြိုးဆောင်ရပြီးတော့ဂုံဖော်လုံးလို့ရှိရင်သူများကျေစွမတင်တော့ဘူးမလိုချင်ရင်ဘလို့လျောက်ရလာတယ်အဲ့တော့အဲ့ဒါကြီးရအောင်ငါမလိုချင်အောင်လုပ်ရအောင်မယ်လို့ပြောရင်ဘယ်နဲ့ဖြစ်သွားမလဲလိုချင်တဲ့အတိတ်ပဲဖြစ်သွားပြန်ရောနော်အဲ့တော့ဘာမှမမျှော်လင့်တာအကောင်းဆုံးပဲနော်ပြောကျင်တာလေးတွေနည်းနည်းနည်းကြံနေသေးတယ်ကြုံတော့ကိုအောင်ပြောကျင်တာနော်ပြောတတ်တယ်လို့ပြောရတာThey actively look out for the welfare of others, nurturing them, encouraging them, and empowering people to grow and discover their own strength. သူတို့ဟာသူများကိုဘယ်လိုနည်းနဲ့အကျိုးပြုရပါမလဲဆိုတာကိုစဉ်းစားလေ့ရှိတယ်လို့နော်ဒါကတော့အားလုံးကိုချုံပြီးပြောတဲ့စကားဘူးနော်မိမဆိုရင်လည်းသားသမီးကိုကြည့်ပြီးတော့ဘယ်လိုကိစ္စမျိုးလုပ်ရရင်ဘယ်လိုဝါသနာမျိုးဒီသားသမီးမှာရှိတယ်အဲ့ဒီကိစ္စမျိုးကိုလောက်ရလို့ရှိရင်သူကြီးပွားမလဲဆိုတော့အမြဲတမ်းကြည်နေတတ်တယ်။ကိုခိုင်းနေတာကိုဇုတ်တင်ကြမခိုင်းဘူးနော် encouraging them အားပေးလို့ရှိတယ်နော်အားပေးဖို့အမြဲတမ်းလိုပါတယ်သူဖြစ်လူငယ်လူရွယ်တွေကိုသိအားပေးဖို့လိုပါတယ်နော်လူကြီးလောကတွေကိုဝင်တူးရမှာတကယ်တော့နည်းနည်းတော့ကြောက်တယ်နော်မရဲပါဘူးဒီကြားထဲကလူကြီးတွေကခဏခဏအော်နေငေါ့နေဝင်တူးရဲတော့နော်အဲ့တော့လူလောကတွေမှာလူကြီးတယောက်ဖြစ်လာအောင်လူရဝင်လာအောင်သူ့အကျိုးအများကျိုးကိုဆောင်ရွက်နိုင်တဲ့အရေးချင်းရှိတဲ့လူတယောက်ဖြစ်လာအောင်ဟာအများကြီးအားပေးဖို့လိုပါတယ်နော်အထင်သေးပြီးတော့သူတို့ကမင်းတို့အလကားကောင်းမယ်မင်းတို့အတုံးမကြောက်ဘူးမင်းတို့ဘာနာတယ်လို့လဲစသဖြင့်အဲ့လိုပြောပါများလာရင်ဒါ encouraging ရဲ့ပြောပြန်နော်စိတ်သက်ကြအောင်ပြောလို့ဖြစ်တယ်နော်အဲ့လိုဆိုရင်ချစ်အောင်ရောက်တော့နော်ဒါကြောင့်ဘလောက်ပဲသူ့မှာအားနည်းချက်ချွင်းချက်တွေရှိရှိအားကောင်းတာလေးတွေကိုရှာရှာရှာရှာပြီးတော့အားပေးနေရမယ်။ Psychology မှာ selective reinforcement တဲ့ theory တခုရှိတယ်နော်။ကောင်းတာကိုခဏခဏအားပေးလို့ရှိရင်အတိမတ်ပြည့်လို့ရှိရင်ပိုကောင်းလာတယ်၊ပိုလှုပ်ချင်လာတယ်။မကောင်းတာကိုခဏခဏထောက်ပြီးတော့အပြစ်တင်လို့ရှိရင်ကြာရင်ဘာမှမလုပ်ချင်တော့ဘူးနော်။အဲ့တော့လူစိုးလို့နာမည်ပေးလိုက်လို့ရှိရင်သူ့ကိုယ်သူလူစိုးလို့ပဲလက်ခံလိုက်မိရင်သူကောင်းမှုတော့မှမကျူးစားတော့ဘူးနော်။အဲ့တော့ကောင်းတာကိုများများအတိမတ်ပြည့်ပေးပါအားပေးပါand empowering people empowering ဆိုတာသူ့ကိုလောက်ပိုင်ခွင့်တွေပေးတယ်နော်အဲ့တော့သားသမီးလေးနည်းနည်းလေးကြည့်လာတာ ਨੇ လောက်ပိုင်ခွင့်ကိုပေးပါနော်ဒါမှချစ်ရရောက်တယ်နော်ဒီချုပ်ကိစ္စတွေမှာသားဒါလေးတော့လောက်ကြည့်တယ်မှာလောက်ပိုင်ခွင့်ပေးလိုက်လောလောလောလောက်ကြည့်နော်ဒီပုံပုံလေးတလူပဲဆန်းဆန်းပြတော့နော်လောက်ခိုင်းတာမြေတည်းနဲ့တို့ကတို့လောက်ရင်လောက်ရင်လောက်တက်လာတော့တို့ကိုတို့ယဉ်ကျေးမှုပိုးပြီးတော့တိုးလာနော်အဲ့တော့တို့ကိုလောက်ပိုင်ခွင့်ပါဝါပေးပါတပည့်ဆိုတဲ့လူပဲနော်ဆရာကြီးအကုန်လုံးတင်ကြုံလို့တော့မင်းတို့ဘာတတ်လို့တော့လို့အပြစ်တင်နေတပည့်ကိုချစ်ရမရောက်ဘူးနော်ဒီကိစ္စတော့မင်းတာဝန်ယူပြီးတော့မင်းစိတ်ကူးရတယ်လို့အကောင်းဆုံးပြအောင်လုပ်ကြည့်ကွာမတော်လို့လွဲသွားရင်တော့လည်းမတတ်နိုင်ဘူးနော်ခွင့်ပြုရမယ်နော် and discover their own strength နော်ကိုယ်မှဘယ်အချက်ကြီးအားသာရဆိုတာကိုယ့်အကူတော့မသိဘူးနော်သိဖို့ရမလွယ်ဘူးလုံးရင်လုံးရင်နဲ့မှပဲအဖြစ်ဖြစ်တိလာတာနော်အဲ့တော့သူတို့ရဲ့အရေးချင်းသူတို့ရဲ့အားကောင်းတဲ့ချက်ကိုသူတို့ဟာသူတို့ရှာတွေ့အောင်ခွင့်ပြုထားရမယ်နော်အဲ့တော့ good parents want what is best for their children ကောင်းတဲ့မိဘတွေဟာသားသမီးတွေဘယ်ဟာအကောင်းဆုံးလဲဆိုတာကိုပဲအများအားစဉ်းစားတယ်နော်အဲ့ဒါကိုပဲလုပ်ဖို့ရအားပေးတယ်တက်တူနဲ့ခင်ပြူတယ်နော် To love is a productive activity နော်ချစ်တယ်ဆိုတာကအကျိုးတရားဖြစ်ထွန်းလာအောင်ဆောင်ရွက်ပေးတဲ့စိတ်စဉ်နော်ဒါကြောင့်မေတ္တာမနောကံတစ်ခုနဲ့မရဘူးနော်မေတ္တာမနောကံရှိတယ်လို့မေတ္တာဝစီကံလည်းရှိအောင်မယ်မေတ္တာကာယကံလည်းပါရအောင်မယ်နော်စိတ်တရားတော့ချစ်ပါလေဒါပေမဲ့ဘဇက်ကဘာမှမပြောဘူးနော်အဲ့လိုပဲနေကြရတယ်လေတော်တော်များများရှိပါတယ်နော်အထူးသဖြင့်အိမ်တော်ပြူလာကြပြီနော်နေပေါင်း20 30ကြာတဲ့ခါမှာချစ်တယ်ဆိုပြီးတော့ဘယ်တော့မှမပြောတော့ပြောဖို့မလိုတော့ဘူးလို့ထင်သွားတယ်နော်စိတ်တရားချစ်တာပဲတော်ပြီပေါ့ဘယ်လိုထင်နေတယ်နော်မဟုတ်ပါဘူး ဒီကြောင်းစမ်းပြီးတော့ဘုံဘုံအင်းတကာလုံးကပြောဘူးနော်ပြောဘူးတော့ဒကမကြီးတယောက်ကအဲ့ဒါကိုကြားထားတာကြားထားတယ်ဆိုတာကဟိုအမှတ်တမဲ့ကြားတာမဟုတ်ဘူးသူ့စိတ်ထဲကိုတစ်ခါတည်းကနက်နက်ရှင်းရှင်းကြီးရောက်သွားတာလို့နော်ရောက်သွားတော့ဟိုတလောကအဲ့ဒကမကြီးနဲ့ဒကမကြီးကိုတွေ့တော့အဲ့ဒကမကြီးကစမ်းပြီးတော့စကားပြောရင်သူလိုပြောလဲဆိုတော့ဘုံဘုံပြောလိုပါပဲတဲ့ဒကမကြီးတွေကသူတို့ချစ်တယ်လို့ပြောဖို့မလိုတော့ဘူးလို့ထင်နေကြပါဘူးနော်မပြောတော့ဘူးသူတို့အလုံးနဲ့ပဲသူတို့အချိန်ကုန်နေတဲ့ဒီနေ့ကမနေ့6နာရီထွက်တော့ည6နာရီ9နာရီ10နာရီလောက်မှအိမ်ပြန်လာတယ်အင်းရောက်လာရင်လည်းပဲအလုပ်ကိစ္စပဲစဉ်းစားနေတာပါတဲ့နော်ချစ်တဲ့အမူအရာလည်းမပြတော့ဘူးချစ်တယ်ဆိုတဲ့စကားလည်းမပြောတော့ဘူးဒကမကြီးဒီမှာလည်းတာဝန်တွေတော့အများကြီးရှိပါတယ်အိမ်မှာထိုင်စားနေတဲ့လူတော့မဟုတ်ပါဘူးနော်အဲ့တော့သုလရာဒကမကြီးကဘာလို့သုလရာလဲသူအဲ့ဒါကိုမျှော်လင့်ပါတယ်နော်လိုချင်ပါသေးတယ်အရေးကြီးပါဘလောက်အသက်ရှိရှိနေရနေရအသက်80 90ပဲနေရနေရဒီချစ်တယ်ဆိုတော့ပြောဖို့လိုပါတယ်နော်ဒါပေမဲ့ဗဇတ်ဖျားပြောရင်တော့မရဘူးစိတ်ထဲကလှမ်းလိုက်သဲလဲပြောမှလို့တယ်နော်ဒီအတန်ကြားတော့လဝင်းချိုးတာမရှိဘူးနော်အင်မတန်လဝင်းချိုးတယ်အကြောင်းသားသမီးလေးတွေလိုပဲနေရတော့ဆိုရင်တော့ပုတ်ပိတ်ပတ်ပိုက်နန်းလိုက်ရှုပ်လိုက်ချစ်တယ်ခဏခဏပြော14 5နှစ်လောက်ရောက်လာရင်မပြောတော့နော်မပြတော့တော့ခရီးစိတ်မှာတန်လျာဝင်လာငယ်တော့ကတော့ချစ်ပုံရပါတယ်အခုတော့ချစ်မှချစ်သေးရလားမသိပါဘူးဒီကြားလေးကမိဘမကြိုက်ကြတယ်နော်ပါလုံးမိတယ်ဆိုရင်ဒေါသတွေဖြစ်စိတ်တွေတူမြင်လိုက်တဲ့နဲ့မျက်နှာထားကြီးတင်းချစ်တဲ့အမူအရာတော့မပြတော့မိတ္တာတွေငတ်သွားတယ်နော်အဲ့တော့အဲ့လိုနေလို့မဖြစ်ဘူးဘလောက်ပဲအသက်ကြီးကြီးချစ်တယ်ဆိုတဲ့အမူအရာကိုပြမှုလို့လေချစ်တယ်ဆိုတာကိုပြောဖို့လိုပါတယ်ချစ်ရမနေကြပါနဲ့ပြောတာပြောလိုက်ကြနော်ပြောကျင်နေပါတယ်ဒါပေမဲ့ပါဇက်ကမထွက်ပြန်ဘူးရှက်နေတာဘူးနော်အဲ့တော့ဒီဘုံဘုံကတော့လော်ကီကိုလည်းပဲအများကြီးခြုံပြီးတော့စဉ်းစားပါနော်ဒကာသမားကြီးအားလုံးရဲ့ဘဝမှာအင်မတန်သားရစုပြီးဦးကျန်းစီခြင်းအဖက်ဘက်ကပြည့်စုံစီခြင်းတော့တစ်ဖက်တည်းမဟုတ်ပါဘူးနော်အဲ့တော့ပညာရှိကြီးတယောက်ကပြောတယ်သူကသူ့တပည့်လေးကိုပြန်ယူထားတာနော်အင်မတန်လေးနဲ့တစားပြီးကျန်းကလေးအများကြီးရိတ်ခဲ့သူတပည့်လေးကိုသူယူတော့အဲ့ဒီတပည့်လေးကဘလောက်တောင်ငယ်လဲဆိုတော့လက်ထပ်ဖို့ဆာချုပ်ချုပ်တဲ့ချိန်မှာသူကရိုလာစကေတာလေးနဲ့ဆွဲထားသေးတယ်ပါလာနေတယ်လက်ထပ်ဖို့လာတာကိုရိုလာစကေတာလေးနဲ့လာကလေးလူစိတ်လေးနဲ့နော်အဲ့ဒီတပည့်လေးကိုသူအမှန်ချစ်တယ်အဲ့တော့သူ့ဇနီးဖြစ်လာတော့သူအမျိုးမျိုးတင်ပေးတယ်နောက်ဆုံးဒီသူ့ဇနီးကဘလောက်တောင်ညံကြည့်ရလဲဆိုတော့သူနဲ့ဒန်းသူရည်သူကြမ်းကံပြုစုနေတဲ့လူဖြစ်လာတယ်ကြမ်းပြုတဲ့အခါမှာသူတို့မရောက်ဆုံးနိုင်မထည့်ရတော့ပထမတော့သူစာရေးရမယ်ဆိုရင်ဘယ်စာအုပ်ဆရာပေးပါအောင်ဆိုသူမိမဆရာပေးတယ်နော်ငါဘယ်ဟာဘယ်ဟာရေးချင်လို့အချက်လက်တွေဆရာထားသမှာဆိုဆရာပေးတယ်နော်နောက်ပိုင်းအဲ့လိုဆရာရင်းဆရာရင်းကနေသူကိုယ်တိုင်ဝင်ရေးလာခွင့်ပြုတယ်နော် empowering ဆိုတာအမှန်ရေးကြည့်တယ်နောက်ဆုံးကြတော့သူမိမကိုယ်တိုင်ကြံပြုနိုင်တဲ့အရေးချင်းရှိတဲ့ပညာရှင်ဖြစ်လာနော်အဲ့လိုဖြစ်လာပြီးတော့သူမရောက်ဆုံးတော့အသက်80ကျော်90လောက်နေပါနေရတယ်နော်နေရတော့အဲ့ဒီဘူးကြီးနော်သမောက်ခကြီးဆရာကြီးကဘယ်လိုပြောလဲဆိုတော့ငငယ်လေးတုန်းကနော်ဟိုနုပြေစင်အသက်20ပတ်ဝန်းကျင်တုန်းကချစ်တဲ့မိသားစုတဲ့အခုအသက်80ကျော်အဖိုးကြီးဘွားကြီးဖြစ်ကံမှချစ်တဲ့မိသားကပို့ပြီးတော့နဲ့ဆိုင်ပါတယ်လင်းနေပါတယ်အဲ့ဒီ80ကျော်ထိသူတို့ပြောက်ကိုပြောက်သိချစ်တယ်သိယူရတယ်ချစ်တယ်ဆိုတဲ့အကြောင်းကိုလည်းပဲအမြဲတမ်းပြောတယ်ဘယ်တော့မှလည်းမယူဘူးနော်အဲ့တော့ချစ်ပုံချင်းတူသလားဆိုတော့မတူဘူးနော်ငယ်တုန်းကတော့တဏှာပေမနဲ့ချစ်တယ်ပေါ့နော်အခုတော့တကယ့်ကိုတန်ရှင်းစင်ကြယ်တဲ့မြတ်တာနဲ့နော်ချစ်တယ်တကယ်လွတ်လပ်တဲ့စိတ်နဲ့ချစ်တယ်နော်တန်းတူတူသဘောထားနဲ့ချစ်တယ်အနိုင်ယူဖို့ချစ်တာမဟုတ်တော့နော်အဲ့တော့အားလုံးတကာဒီမှာနေအဲ့ဒါလိုပဲနော်ကြံ့နေတဲ့လောက်လေးနဲ့တဲ့စိတ်မှန်တဲ့ကြီးမားတဲ့မြတ်တာနဲ့ချစ်တတ်သိနေပါတယ်နော်အကုန်လုံးတကဘာလုံးမှာရှိတဲ့တော်တော်ကြီးအလုံးကိုမချစ်နိုင်တော့မှကိုယ်အိမ်မှာရှိတဲ့လူတွေတော့ချစ်စေချင်ပါတယ်နော်အေးဒီကျန်နေတဲ့ပုံနေနေဆိုရင်တော့လုံဖို့ခံရတယ်တကယ်စင်မှန်တဲ့မေတ္တာနဲ့ချစ်တတ်စေချင်တယ်ဆက်ဆံစေချင်ပါတယ်နော်ပုံပြီးတော့မေတ္တာလုံးတာကြီးမားတယ်ဆိုတော့ကိုယ်နိုင်ငံမှာရှိတဲ့လူသားတွေအလုံးဘဝမှာရှိတဲ့လူသားတွေအလုံးလူသားတွေမကဘူးတိရစ္ဆာန်တွေပါအလုံးရှင်းနိုင်မယ်ဆိုရင်အကောင်းဆုံးဖြစ်မှာပါအဲ့ဒါတော့ဘုံဘုံလည်းမတတ်နိုင်သေးပါဘူးနော်စူးစမ်းတော့ပါပဲအဲ့တော့ဒီကရမကြီးလည်းပဲစူးစမ်းကြပါနော် ပြောစရာတော့မကုန်သေးဘူး။ဒါပေမဲ့ဒီလောက်တော့တော်မှပဲဖြစ်တော့